Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ် February 28ရက်အင်္ဂါနေ့ညပိုင်း 9:30 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 24.55 နဲ့လိုင်းလမီတာ 190 ကနေတည်းထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတဝန်ယူသက်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဟုပါဒီညနားဆင်မဲ့တဲ့နေ့တွေမှာတော့ American သမ္မတ Donald Trump Congress လို့တော်မှာပထမဆုံးအခြေဒီကနေ့မင်းငွန်းပြောရမှာလူလူတွေအရေးကြီးတဲ့ကိစ္စတွေဦးစားပေးပြောမယ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။နောက်ကိုရီးယားကောင်ဆောင်ရဲ့ပေရူမေဝက်ကိုဖြစ်သူအသက်ကံမှုနဲ့ဆက်နွယ်ပြီးဖမ်းဆီးထားတဲ့အမျိုးသမီးနှုတ်ကိုမနှက်ပန်တရားဝင်လူသတ်မှုနဲ့ဆွဲချက်တင်မယ်လို့မလေးရှားရှိနေချုပ်ကပြောပါတယ်။ဒီလို Twitter ရောင်းနိုင်ငံတကာနဲ့ဒေတာရဲတွေကိုမတ်တင်ကြီးထိုက်နေသူကြေညာပေးမှာပါ
။ကောင်းပါပြီရှင်။27ရာစုပင်လုံဒုတိယငင်းကြရင်ညီလာခံကိုအားလုံးပါဝင်တက်ရောက်မယ်အရေးဘလို့အချိန်နဲ့ရှိပါသလဲ
။အဲ့ဒီအချိန်တော့တန်းတူခွင့်ရရှိတဲ့ပုံမှာကျွန်တော်တက်ရောက်တာဖြစ်တယ်။တော့ခုလာမယ်ဒုတိယအချိန်စီးပွဲမှာလည်းအဲ့လိုတန်းတူရည်တူအခွင့်အရေးရှိမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘက်ကငင်းစရာအကြောင်းမရှိပါဘူး။
UNFC ရဲ့ပြောခွင့်ရသူဦးထွန်းစောပါရှင်ပြည်စုံကိုတော့မကြခင်ကြားမှာပါဒါအပြင်မြန်မာငြိမ်းချမ်းရေးနဲ့ပတ်သက်လို့ပို့ချုပ်ကြီးများထုံဦးပြောတဲ့တပ်မတော်ရဲ့သဘောထားကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးမှာရခိုင်ပြည်နယ်ရင်းလူ့အခွင့်အရေးအခြေအနေတွေဆွေးနွေးကြမလားဆိုတာနဲ့1962ခုနှစ်မှာဘုံခွဲဖျက်ဆီးခံခဲ့ရတဲ့တက္ကသသမဂ္ဂအဆောက်အဦပြန်လည်တိစောက်ခွင့်ရပြီလားဆိုတဲ့သတင်းတွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရေးနဲ့တရားလေးလိုင်းဆွေးနွေးခန်းကိုနားဆင်ရအောင်ပါပါခုတော့ဒီကနေ့ညထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်သိန်းထိုက်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကွန်ဂရက်စ်တက်တော်မှာပထမဆုံးအကြိမ်ပြောကြားမဲ့မင်းငွန်းမှာစစ်မှန်တဲ့လူလူအတွက်စစ်မှန်တဲ့ပြဿနာတွေကိုဖြေရှင်းပေးမဲ့ကိစ္စတွေအခိုင်အမာပြောကြားမှာဖြစ်ကြောင်းသမ္မတအင်ဂျီရောတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။အကူအညီတွေလာတော့မယ်ဆိုတာကိုသမ္မတအနေနဲ့အသိပေးလိုတဲ့အကြောင်းအစိုးရအစစ်မြေအရာရှိသူကအင်ဂျီရောမှာသတင်းတောက်တွေကိုတင်းနေတာနဲ့နောက်ပိုင်းကပြောကြားခဲ့တာပါ။ဝါရှင်တန်စံတော်ချိန်အင်္ဂါနေ့ည9:00ချိန်မှာလွှတ်တော်နေရာကကိုယ်စားလှယ်ရှိမှပြောကြားမဲ့မင်းငွန်းကိုတော့အမေရိကန်စစ်တပ်ကပြန်လည်စမ်းသစ်ခြင်းလို့ခေါ်ဆောင်ပေးထားပြီးစီဝါရေးခွင့်လန်းနေတဲ့အမေရိကန်လူထုကိုအကာအကွယ်ပေးကိစ္စတွေအဓိကပါဝင်မှာဖြစ်ကြောင်းလည်းအမည်မဖော်လို့သူအစိုးရအစင်မြင့်ရရှိကပြောဆိုခဲ့ပါတယ်။နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်တာတချို့လည်းပါဝင်မှာဖြစ်ပေမဲ့နိုင်ငံတွေကိုအတိအကျရည်ညွှန်းပြောဆိုလိမ့်မယ်လို့မျှော်လင့်မထားဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ကအထူးကဥဆောင်ပြီးအမေရိကန်ကွန်ဂရက်စ်လို့တော်ကအတိမပြုပါသေးတဲ့နိုင်ငံပေါင်း17နိုင်ငံပါဝင်တဲ့ပစိဖိတ်ရဝန်နိုင်ငံများကုန်သွယ်ရေးသဘောတူညီချက်ကနေထွက်ရတဲ့အကြောင်းရင်းကိုရှင်းပြလိုက်မယ်လို့လည်းအမေရိကန်ဆိုတာတာဝန်ရှိသူတွေကပြောဆိုထားပါတယ်။လွတ်တော်နေရာပေါင်းရှင်းမှောက်မိန်ငွန်းတစ်ခုလုံးအနေနဲ့ကတော့တိုင်းပြည်အတွက်အကောင်းမြင်ရှိရှိပြောကြားသွားမှာဖြစ်တဲ့အကြောင်းလဲအင်ဂျီရောပြောဝင်ပုဂ္ဂိုလ်ရှောင်းစပိုင်ဆာကအစောပိုင်းချင်းပါတဲ့အင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။အတိုက်ခံဒီမိုကရက်တွေပါဝင်လွတ်တော်ကိုယ်စားလှယ်နေနဲ့သမရမင်းငုံအပေါ်လှလှလဲလဲအားပေးလိုက်မယ်လို့မျှော်လင့်ကြောင်းလဲပြောခွင့်ရသူစပိုက်ဆာကပြောဆိုခဲ့ပါတယ်မင်းငုံမှာတော့လူဝင်မှုကြီးကြပ်ရေးအစီအစဉ်နဲ့ပတ်သက်လို့တော်တော်များကြားလိမ့်မယ်လို့လဲပြောဆိုခဲ့ပါတယ
်အမေရိကန်လွတ်တော်နေရာပေါင်းကျင်းပမဲ့ညီလာခံမှာသမရဒေါ်နယ်ထရမ့်ပထမဆုံးအချိန်ဖြစ်ဒီကနေ့အင်္ဂါနေ့မင်းငုံပြောတဲ့အခါမှာတော့သူ့ရဲ့မူဝါဒတွေအကြောင်းစိုးစိုးဝါးဝါတက်ရောက်နိုင်သူအများပြားလဲတက်ရောက်ချင်မှာပါသမရထရန့်ကိုသတင်းစကားပေးနိုင်ဖို့ရည်ရွယ်ပြီးဒီမိုကရက်လွှတ်တော်အမတ်တွေကရွှေပြောင်းအခြေချသူတွေနဲ့နိုင်ငံခြားသားတွေကိုတက်ရောက်ဖို့ဖိတ်ကြားထားပါတယ်။ဖိတ်ကြားခံထားရသူတွေထဲမှာမီရှိဂန်ပြည်နယ်ဖလင့်မြို့ကလေးကကလေးငယ်တွေရဲ့သွေးထဲမှာခဲစိတ်တွေမြင့်နေတာကိုတွေ့ရှိခဲ့တဲ့အီရတ်နယ်ဘဝအမေရိကန်ဆရာဝန်ရော့ဒ်အိုင်လန်ကလူနာတွေကိုအရေးပေါ်အသက်ကယ်ကုသပေးနေတဲ့ပါကစ္စတန်နိုင်ငံဘဝဆရာဝန်နောက်အမေရိကန်မှာအခြေချလိုတဲ့ဒုက္ခသည်တွေကိုအကူအညီပေးနေသူပါလက်စတိုင်းဒုက္ခသည်မိသားစုကဆင်းသက်လာတဲ့အမေရိကန်ဘာအမျိုးသမီးတို့လည်းပါဝင်ပါတယ်။တမရမိန်ခွန်းပြောမဲ့အခမ်းအနားအတွက်လွှတ်တော်မတ်တွေအနေနဲ့ဧည့်သည်တဦးစီဖိတ်ကြားခွင့်လက်မှတ်တစောင်စီရလေးရှိပြီးမိသားစုဝင်နေမိဆွေတွေဒါမှမဟုတ်လဲမဲဆန္ဒရှင်တဦးဦးကိုဖိတ်ကြားလေးရှိတာပါ။ဒီမိုကရက်လွှတ်တော်မတ်တွေကတော့ရည်ရွယ်ချက်ကိုစီနဲ့ဧည့်သည်တွေဖိတ်ကြားထားပါတယ်။2009ခုနှစ်တုန်းကတမရဘရက်ကိုဘာမှလွှတ်တော်မှာမိန်ခွန်းပြောတာမှာသူ့ရဲ့ဂျမ်းမာရေးစောင့်ရှောက်မှုအစီအစဉ်အရောက်လိမ့်နေတယ်ညာနေတယ်လို့ဝိုင်းရင်ရီပါဘလစ်ကန်လွှတ်တော်အမဂျိုးဝီလ်ဆန်ထပ်ပြီးအော်ဟစ်ခဲ့တယ်လို့မျိုးလောက်ကြဖို့ကိုလည်းတယောက်သူတွေအနေနဲ့အဆင်သင့်ရှိနေကြမှာဖြစ်ပါတယ်ရှင
်။အဲစစ်သူကြောင့်ဖွဲ့စီဝိုင်းပုံစံဟာရွရွလာနေပြီးမကြာခင်မှာဗန္ဒာရီအရာပြုတ်ခွဲသွားနိုင်တဲ့အကြောင်းလန်ဒန်ချစ်ဆိုင်အစိုးရဝါရီလေးလာရေးနိုင်ငံတကာဌာနနဲ့ Ants and Young စင်းငယ်လုပ်ငန်းတို့ရဲ့အစီရင်ခံစာကအသေးစိတ်ဖော်ပြထားပါတယ်။အဲစစ်သူကြောင့်ဖွဲ့ရှိဘူးသမျှအကြံဖက်အုပ်စုတွေထဲမှာ ချမ်းသာဆုံးဖြစ်မကြာခဏရညွှန်းခံရလေရှိရဲ့ချက်ဟာမှားယွင်းနေတယ်လို့လည်းစီရင်ခံစားဖို့ပူတွဲပြည့်စုံခဲ့သူတူဖြစ်တဲ့ပီတာညူးမန်ကပြောပါတယ်အစ်ဖွဲ့ဟာအချမ်းဖက်အုပ်စုသက်သက်မဟုတ်ပဲကိုယ်ပိုင်နေမြင်းနဲ့နေမြင်းတွေမှာနေထိုင်သူတွေပါဝင်ပြီးနိုင်ငံတကာနိုင်ငံလုံးခုံကောက်ခံတာရေနံတူဖို့တာထွက်ပြေးကြတဲ့ဒေသခံတွေစီကလူရပြီးကိုယ်ပိုင်နေမြင်းကနေဝင်ငွေအများစုရရှိနေတဲ့အဖွဲ့အစည်းဖြစ်ကြောင်းလည်းပြောဆိုခဲ့တာပါအဖွဲ့ရဲ့ဝင်ငွေဟာထိန်းချုပ်ထားတဲ့နေမြင်းတွေနဲ့ဆက်နွယ်နေတဲ့အတွက်လည်းအင်အားယုံနေလာတာလို့ပြောဆိုခဲ့ပါတယ်အစ်ဖွဲ့ရဲ့အကောင်းဆုံးအချိန်ဖြစ်တဲ့2014နှစ်လပိုင်းလောက်ကယူရိုနိုင်ငံမှာတိမ့်ပိုက်ထားတဲ့နေမြေတွေရဲ့62ရာခိုင်နှုန်းနဲ့ဆီးရီးယားနိုင်ငံက30ရာခိုင်နှုန်းကိုလက်လွတ်ဆုံးရှုံးခဲ့ပြီးဖြစ်ကြောင်းလဲနိုင်ငံပေါင်း68နိုင်ငံပါဝင်တဲ့စစ်သွေးကြွအဖွဲ့ချေမိုးရေးမဟာမိတ်ဖွဲ့ကပြောဆိုထားပါတယ်အမေရိကန်ရဲ့အကူအညီနဲ့စစ်စင်နေတဲ့ယူရိုတပ်ဖွဲ့တွေကတော့မော်စုမျိုးရှိပဲချင်းကိုပြန်လည်တိမ့်ပိုက်နိုင်ခဲ့သလိုမကြာခင်သတင်းပတ်တွေအတွင်းမြို့ရဲ့နောက်ချမ်းကစစ်သွေးကြွတွေကိုမောက်ထုံနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြတာပါ
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကမတိမငိမ့်ဖြစ်နေတဲ့ခွန်တူဒေသမှာမကြာသေးခင်တုန်းကလေကြောင်းတိုက်ခိုက်မှုအတွင်းတာလီဘန်စစ်သွေးကြောအဖွဲ့ထိတ်တန့်ခေါင်းဆောင်တို့သေဆုံးခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကအတည်ပြုပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တနင်္ဂနွေနေ့ကပူရဲစစ်စင်ရေးတစ်ခုအတွင်းလေကြောင်းတိုက်ခိုက်မှုမှာခွန်တူဒေသတာလီဘန်တပ်မှူးမူလာအက်ဘဒူဆယ်မန်နဲ့အတူနောက်ထပ်စစ်သွေးကြောလေးဦးသေဆုံးခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကဒီကနေ့ကြေညာတာပါ။တိုက်ခိုက်မှုအတွင်းရဲသားတွေထိခိုက်သေးခြင်းမှုမရှိခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ရဲ့ကြေညာချက်ကဖော်ပြပါတယ်။မူလာဆယ်မန်နဲ့တာလီဘန်တိုက်ခိုက်ရေးအသမားတွေလက်အောက်မှာခွန်တူဒေသခံတွေဟာကာလကြာရှည်တပ်ဖြတ်ခံရချင်းချောက်ခံနေခဲ့ကြရတယ်လို့လည်းအာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့တပ်မှူးဗိုလ်ချုပ်ကြီးဂျွန်နီကိုလ်ဆန်ကပြောပါတယ်။ထိတ်တန့်ကောင်းဆောင်တည်ဆုံမှုဟာအပြောင်းအလဲတွေလုပ်ဖို့အခွင့်အလမ်းတရဖြစ်တယ်လို့ပြန်လည်တင့်မြေရည်သားရှေ့ဆရမယ်လမ်းဖြစ်တယ်ဆိုတာကိုတာလီဘန်တွေသိနေကြပြီလို့လည်းဗိုလ်ချုပ်ကြီးကပြောပါတယ်။တည်ဆုံသွားသူတာလီဘန်တပ်မှူးဟာ2015ခုနှစ်ကခွန်တူဒေသမြို့တော်ကိုခေတ္တသိမ်းပိုင်နှံခဲ့တဲ့တိုက်ခိုက်မှုကိုဦးဆောင်ခဲ့သူဖြစ်ပြီးဒါဆိုရင်အမေရိကန်ဦးဆောင်တဲ့နိုင်ငံတကာတပ်ဖွဲ့အများစုနိုင်ငံတွင်းကပြန်လည်ထွက်ခွာခဲ့ပြီးနောက်ပိုင်းလာတဲ့အတွင်းပထမဆုံးအကြိမ်တာလီဘန်တွေသိမ်းပိုက်ခဲ့တဲ့မြို့ပြဒေသတစ်ခုလည်းဖြစ်ပါတယ်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့အင်ကာနီညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ရဲ့ဖေရူမေယီခွဲအခုဖြစ်သူအသက်ခံရမှုနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူအမျိုးသမီးနှုတ်ကိုမနေ့ကမှတရားဝင်လူသတ်မှုနဲ့ဆွဲချက်တင်မှာဖြစ်ကြောင်းမလေးရှားရှင်းနေချုပ်ကပြောပါတယ်။တန်ညာရှိသူတွေဖြစ်ဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသူစတီအစီယာနဲ့ဗီယက်နမ်နိုင်ငံသူဒွိုင်တီဟွန်တို့နှုတ်စလုံးကတော့သူတို့အနေနဲ့ဟာတာရုံမြင့်တညာအစီအစဉ်တစ်ခုမှာတရားဆောင်နေတယ်လို့ထင်ခဲ့ကြတဲ့အကြောင်းပြောဆိုထားကြတာပါသူတို့နှုတ်ရင်ဆိုင်ရမယ်ဆွဲချက်ဟာတည်ရန်အထိဖြစ်ပြီးနိုင်ပါတယ်မြောက်ကိုရီးယားကောင်ဆောင်ရဲ့အဖေရူမေရီခွဲအကိုဖြစ်သူကင်ဂျုံနန်းဟာဖေဖော်ဝါရီလ17ရက်နေ့ကကွာလာလမ်ပါလေးစိတ်မှာအမျိုးသမီးနှုတ်ကမျက်နှာကိုအဝတ်နဲ့အုပ်ပြီးတိတ်မချခင်မှာပဲတည်ဆုံးခဲ့တာပါမလေးရှားအနာဘယ်နေကတော့တည်ဆုံးသူရဲ့မျက်နှာကို VX စိတ်သုံးပြီးတက်ခတ်ခဲ့တယ်လို့ပြောဆိုထားပါတယ်တက်ခတ်မှုနဲ့ပတ်သက်လို့လေးစိတ်လုံရုံကြီးကင်မရာတွေကမတန်တင်ခဲ့ပြီးနောက်ပိုင်းမှာတော့ကင်ဂျုံနန်းကရဲတွေနဲ့စကားပြောပြီးအရေးပေါ်စိတ်ကူးထားဖို့ခေါ်ယူသွားတာကိုလည်းတွေ့မြင်ခဲ့ရပါတယ်။ရဲတပ်ဖွဲ့ကတော့မြောက်ကိုရီးယားနိုင်ငံသား2ကိုဖမ်းဆီးထားပြီးနောက်ထပ်မြောက်ကိုရီးယား9ဦးကိုလည်းတန်တရားရှိသူတွေဖြစ်စစ်စစ်မြင်းမြတ်မှုအလို့ရှိနေတဲ့အကြောင်းအာဏာပိုင်တွေကကြေညာထားပါတယ်။
တောင်ကိုရီးယားသမ္မတပတ်ကွန်ဟေပါဝင်ပတ်သက်နေတဲ့အဂတိလိုက်စားမှုအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးတောင်ကိုရီးယားရဲ့ Samsung လုပ်ငန်းစုအကြီးအကဲနဲ့တခြားအဆင့်မြင့်အမှုဆောင်၄ဦးတို့ကိုလက်ပေးလက်ယူမှုအလွဲသုံးစားမှုတွေနဲ့ဆွဲချက်တင်မယ်လို့ဒီကနေ့အင်ကာနီမှာအစိုးရရှေ့နေတွေကပြောပါတယ် Samsung လုပ်ငန်းစုကြီးရဲ့အကြီးအကဲလီဂျေယန်းကိုပြည်ပမှာပိုင်ဆိုင်မှုတွေတိုးဝှက်ထားမှုနောက်လွှတ်တော်ရှေ့မောက်မှာမမှန်မကန်ထွက်ဆိုမှုတွေနဲ့ဆွဆွဲထားပြီးစုံစမ်းစစ်ဆေးနိုင်ဖို့တရားစွဲဆိုရေးအထူးအဖွဲ့ကိုလည်းဖွဲ့စည်းပါတယ်။သမ္မတဘက်ကတော့မိတ်ဆွေရင်ချွိုင်းစွန်စေးရဲ့ငွေကြေးအရှုပ်တော်ပုံမှာပါဝင်ပတ်သက်တဲ့ဆိုတဲ့ဆွဲဆိုချက်နဲ့အရေးယူဖို့လွှတ်တော်ကနေဆုံးဖြတ်ပြီးပြီးခဲ့တဲ့ဒီဇင်ဘာလမှာယာရုကနေဆိုင်းငံ့ခံထားရတာဖြစ်ပါတယ်။သမ္မတရဲ့မိတ်ဆွေရင်ချွိုင်းစွန်စေးကသူမဥစည်းတဲ့အဖွဲ့အစည်းကြီးနှစ်ခုရန်ပုံငွေအဖြစ်တောင်ကိုရီးယားလုပ်ငန်းစုကြီးတွေထံကဒေါ်လာတန်း80ကျော်ဖိအားပေးရယူခဲ့တယ်လို့ဆွဆွဲခံထားရတာပါ။ဆန်ဆောင်လုပ်ငန်းစုကြီးရဲ့အကြီးအကဲအသက်48နှစ်အရွယ်မစ္စတာလီကိုလည်းဒီကိစ္စနဲ့ဆက်နွယ်ပြီးဒီလဆောပိုင်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။
ဂျပန်နိုင်ငံသားတို့ကိုတပြတ်မှုမှာပြစ်ရှိကြောင်းတွေ့ရှိခဲ့တဲ့အစ္စလမ်စစ်သွေးကြွား၅ခုဘင်္ဂလားဒေ့ရှ်တရားရုံးကဒီကနေ့ပဲတည်ရန်စီရင်ချက်ချမှတ်လိုက်ကြောင်းတရားဟောင်းတာဝန်ရှိသူတွေကပြောပါရယ်အသက်65နှစ်အရွယ်ဂျပန်နိုင်ငံသားကုနီယိုဟိုရှီယာဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကရန်ပူဟာအရက်မှာရှိတဲ့စက်ပြိုးရေးစီမံကိန်းတစ်ခုကိုအသွား2015ခုနှစ်တည်းအောက်တိုဘာလထဲမှာမတော်စံကစီလာတဲ့မျက်နှာဖုံးစုတနတ်သမားတွေပြစ်ခတ်တပြက်ခံခဲ့ရတာပါတခါမျိုးတော့တနမန်ရက်ကွက်မှာအလားတူပုံစံမျိုးနဲ့အီတလီနိုင်ငံသားအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတူတပြက်ခံခဲ့ရပြီးသတင်းတစ်ပတ်တောင်ပြည့်ခဲ့မှာပဲအသက်ခံခဲ့ရတာလည်းဖြစ်ပါတယ်တည်ရန်ချမှတ်ခံခဲ့ရသူ၅ဦးဟာဘင်္ဂလားဒေ့ရှ်အစိုးရနဲ့တိုင်းပြည်ကိုမတိမငြိမ်ဖြစ်စေဖို့ရည်ရွယ်ပြီးဂျပန်နိုင်ငံသားကိုတပြက်ဖို့ပူးပေါင်းကြံစည်ခဲ့တာဖြစ်ကြောင်းလည်းအစိုးရရှိနေဖြစ်သူကပြောပါတယ်ရဲတပ်ဖွဲ့ကတော့အပြစ်ပေးခံရတဲ့သူတွေကတရားမဝင်ဖွဲ့စည်းဖြစ်ကြီးညာထားတဲ့ဂျမတူမူဂျာဟီဒ်ဘင်္ဂလားဒေ့ရှ်အဖွဲ့ဝင်တွေဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ဆွဆွဲခံခဲ့ရတဲ့နောက်တစ်ယောက်ကတော့တပ်တွေခံလမှုမရှိရကြောင်းတရားရုံးကတရားစီပြန်လွှတ်ပေးလိုက်ပါတယ်အကျိုးဆောင်ရှင်တွေကတော့တရားရုံးဆုံးဖြတ်ချက်ကိုအယူခံဝင်မယ်အကြောင်းပြောဆိုထားတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုင်ငံသားတွေကိုတက်ခတ်မှုတွေတိုက်ဖြစ်လေဖြစ်တာမရှိမယ်မကြာသေးတဲ့နှစ်တွေအတွင်းအစ္စလမ်ဆွေးရွာဝါဒီတွေရဲ့တက်ခတ်မှုတွေကြီးထွားလာနေမှာဘာသာရေးဆွေးရွာစစ်သွေးကြွတွေပေါ်အင်တာနက်အွန်လိုင်းတွေပေါ်ကနေဝေဖန်သူ6ဦးတက်မနေရလဲဒါနဲ့ခုတ်တပြက်ခံခဲ့ရပါတယ်ဒီထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံပေါ်ကအမေရိကန်နိုင်ငံသားဘလော့ဂါ2ဦးလည်းပါဝင်ခဲ့ပါတယ်
2018ခုနှစ်မှာအခကျင်းွေပေးမဲ့ခီးတဲ့နှစ်ဦးကိုလကပါစီကိုလပတ်လမ်းမှာပတ်ပြီးပို့ပေးမယ်လို့ SpaceX အကာသဆိုင်ရာကုမ္ပဏီကပြောပါတယ်။အကာသရဲပို့သွားလေခြင်းနဲ့ခီးတဲ့နှစ်ယောက်ကို Dragon 2အကာသယာဉ်ကကီလိုမီတာ6သိန်းခွဲလောက်ဝေးနိုင်တဲ့ခီးစဉ်ကိုခေါ်ဆောင်မှာဖြစ်ပြီးကဘာပေါ်ကိုပြန်မလာခင်လကိုတစ်ဖက်ပတ်မောင်းသွားမှာဖြစ်တယ်လို့လဲ SpaceX ကုမ္ပဏီကိုတီးထောင်သူ Elon Musk ကတနင်္လာနေ့တုန်းကသတင်းထောက်တီကိုပြောပါတယ်ဒီခီးစဉ်မှာဘယ်သူတွေလိုက်ပါနိုင်တယ်ခီးစရိတ်ဘယ်လောက်ကျမယ်ဆိုတာဒီကိုတော့ပြောပြမသွားပါဘူးရှင်
ငါနဲ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုကိုအောင်လွင်ဦးနဲ့မတင်ငေးထိုက်တို့ကပြင်ညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းအနားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်သမရကာကွယ်ရေးဦးစီးချုပ်ယုံကြီးရည်လေးညှိနှိုင်းကုတ်ကဲရဲမှုဘိုးချုပ်ကြီးမြထုံဦးကဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ရမှာမြန်မာပြည်ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့တမရရဲ့သဘောထားတွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ရှေ့ရှေ့တည်တံ့တဲ့ငြိမ်းချမ်းရေးရရှိဖို့အတွက်27ရာစုပင်လုံဟာတခုတည်းရောလမ်းကြောင်းဖြစ်ကြောင်းနဲ့ NCA လို့ခေါ်တဲ့အဖြစ်ရစာချုပ်လက်မှတ်မရေးထိုးပဲနိုင်ငံရေးအခွင့်အရေးတွေပြောဆိုပိုင်ခွင့်မရှိကြောင်းပြောကြားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကဝါတာဖွဲ့အပါအဝင်တရုတ်မြန်မာနယ်စပ်ဒေသကတိုင်းသာလက်နက်ကိုင်ဖွဲ့တွေကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးပဲငြိမ်းချမ်းရေးပေါ်ဆောင်ဖို့သဘောထားထုတ်ပြန်နေခြင်းမလာတရက်နေ့မှာထိုင်းမြန်မာနယ်စပ်အခြေစိုက်တိုင်းသာလက်နက်ကိုင်ဖွဲ့တွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့တွေ့ဆုံဖို့ပြင်ဆင်နေချိန်မှာတမရော်ရဲ့သဘောထားကိုအတိအလင်းထုတ်ဖော်လိုက်တာဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသစစ်ပွဲနဲ့အောက်တိုဘာလကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အခြေအနေတွေကိုပြန်လည်ရှင်းလင်းခဲ့တာဖြစ်ပါတယ်။ဒီအခြေအနေတွေကိုရှင်းလင်းစင်မှာပဲလက်ရှိငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်တဲ့တက်မတော်ရဲ့သဘောထားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကြီးရည်လေးညှိနှိုင်းကုတ်ကဲရင်မှုဗိုလ်ချုပ်ကြီးမြထုံးဦးကအခုလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ်
။တိုင်းသားပေါင်းစုံနဲ့စုစည်းထားတဲ့ကျွန်တော်တို့တက်မတော်အနေနဲ့ဘာခွဲခြားမှုမှမရှိပါဘူးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးနဲ့တိုင်းရင်းသားတွေရဲ့လူမှုအကျိုးစီးပွားတိုးတက်ရေးကိုကြားရအခမ်းကဏ္ဍကနေအဓိကပေါ်ဆောင်သွားဖို့ပဲရှိပါတယ
်တမရော်အနေနဲ့ထာဝရငြိမ်းချမ်းရေးရရှိသည့်အထိကြိုးပမ်းသွားမှာဖြစ်ကြောင်းလည်းအခုလိုဂရိပြုခဲ့ပါတယ
်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုလည်းထာဝရငြိမ်းချမ်းရေးဆောင်ရွက်နိုင်ဖို့ဆိုပြီးတော့နိုင်ငံတော်အစိုးရပြည်သူတို့နဲ့အတူပူးပေါင်းပြီးအာသွန်ခွန်ဆိုင်ကြိုးပမ်းဆောင်ရွက်နေပါတယ်ပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်မှာခိုင်ခိုင်မာမာရှောက်လန်းနိုင်ရေးအတွက်ကိုပူပေါင်းဆောင်ရွက်နေတယ်လို့ငြိမ်းချမ်းရေးရယူလို့စိတ်အပြည့်နဲ့ထာဝရငြိမ်းချမ်းရေးရတဲ့အထိကြိုးပမ်းတည်ဆောက်သွားမယ်ဆိုတော့ကျွန်တော်တို့နေနဲ့ကတိပြုပါတယ
်လက်နက်ကင်ပြပခရိရဆိုင်ရေးအတွက် NCA ကိုလက်မှတ်ရေးထိုးဖို့နဲ့ထာဝရငြိမ်းချမ်းရေးအတွက်တခုတည်းလမ်းဟာ27ရာစုပင်လုံဖြစ်ကြောင်းလည်းအခုလိုပြောပါတယ
်လက်နက်ကင်ပြပခတိရဆိုင်ရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူညီချက် NCA ဆိုတာကိုလက်မှတ်ရေးထိုးဖို့ပဲလိုအပ်ပါတယ်ပြည်သူတွေလုံလားတောက်တနေတဲ့ပန်းနိုင်ကိုလက်နက်ကင်လီလန်းနဲ့ရောက်ရှိနိုင်မှာမဟုတ်ပါဘူးလက်နက်ကင်ပြိပက္ခတွေခြုံငိမ့်ပြီးတော့ရေရှည်တည်ထက်နဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ရေးအတွက်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပေးလုံဆိုတာဟာတခုတည်းသောလမ်းကြောင်းဖြစ်တယ်လို့ကျွန်တော်အနေနဲ့ခံယူထားပါတယ်
ငင်းချင်းတိဆောက်ရမှာအနာဂတ်ကိုမျှော်တွေးဖို့လည်းအခုလိုပြောဆိုပါတယ
် NCA လက်မှတ်ရေးထိုးထားခြင်းမရှိဘဲနဲ့နိုင်ငံရေးအခွင့်အရေးတွေကိုတော့ပြောဆိုပိုင်ခွင့်မရှိပါဘူးအမှန်တကယ်ငင်းချင်းရဖို့ဆိုရင်မိမှန်လက်မှတ်နဲ့ကြိုးစားရပါမယ်လက်နဲ့အကူနဲ့ပြန်လှမ်းပြီးသုံးပြီးတော့ဆောင်ရွက်လို့တော့မရနိုင်ပါဘူး
နေပါမလာတည်းရဲ့နေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမဲ့ NCA ကိုလက်မှတ်မီးထိုးသေးတဲ့တိုင်းသားနိုင်ငံကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့27ရာစုပေလုံမှာပါဝင်ရေးအတွက်တနိုင်ငံလုံးအပြည့်ခတ်ရက်စဲကြောင်ကြေညာဖို့တောင်းဆိုထားပါတယ်။ဒီတောင်းဆိုမှုအပေါ်မှာဗိုလ်ချုပ်ကြီးမြထွန်းဦးကအခုလိုတုံ့ပြန်ပါတယ်
။တမန်တော်ဘက်ကနေပြီးတော့အပြည့်ခတ်ရက်စဲကိုဥစွာလှုပ်ဆောင်ပေးပါဆိုတဲ့တောင်းဆိုချက်ပေါ့။NCA လက်မှတ်ထိုးလိုက်လို့ရှိရင် NCA ဆိုတာအပြစ်ခတ်ရစေးစာချုပ်ပဲဒါပြီးနေတဲ့ကိစ္စပဲဒါဟုတ်သဘောတူတဲ့တို့ကြောင့်အဖွဲ့ချစ်ဖွဲ့ကလည်းလက်မှတ်ထိုးပြီးသွားပြီပဲဆိုတော့သူတို့အနေနဲ့ဒါမေးစရာမေးခွန်းမဟုတ်ဘူးလို့ကျွန်တော်အနေနဲ့ကတော့မြင်ပါတယ်နော်
ပြီးခဲ့တဲ့အော်တိုဘာလမှာ NCA လက်မှတ်ရေးထိုးချိန်ကတန်ဆာလက်နက်ကိုင်အဖွဲ့တချို့ကိုအစိုးရကမဖိတ်ခေါ်ခဲ့ပါဘူးဒီလိုအားလုံးမပါဝင်တဲ့အတွက်ကြံလက်နက်ကိုင်အဖွဲ့အတော်များများကလည်းပါဝင်လက်မှတ်မရေးထိုးခဲ့ပါဘူးNCA မှာပါဝင်လက်မှတ်ရေးထိုးဖို့မဖိတ်ကြားခဲ့တဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတက်မတော်ရဲ့သဘောထားကိုလည်းအခုလိုပြောဆိုပါတယ
်ရှင်းလင်းတဲ့အထက်မှာ AA နဲ့တူတူကျွန်တော်တို့ MNDAA ဆိုတာရှိတယ်နော်နောက်တစ်ခုက TNL ဆိုတာရှိတယ်ဒီသုံးဘက်ကအယသအစိုးရဆိုပြီးတော့ဒီမိုကရေစီအစိုးရပေါ်လာပြီးတဲ့အချိန်ကြမှာသူတို့ကဖြစ်လာတဲ့အဖွဲ့တွေအဲ့တော့နောက်ပိုင်းမှာဖြစ်လာကြတဲ့အဖွဲ့စည်းတွေဒီအဖွဲ့စည်းတွေကိုတော့ကျွန်တော်တို့ကတရားသတ်မှတ်ပြီးတော့သူတို့ကိုငင်းငင်းဖိတ်ခေါ်ငင်းငင်းဆွေးနွေးပြီးတော့ NCA လက်မှတ်ထိုးပါစသဖြင့်ကျွန်တော်တို့တော့ပြောနေစရာအကြောင်းမရှိဘူးပေါ့လေ
ဒီကနေ့သတင်းစာရှင်းလင်းပွဲမှာတရားလွတ်တော်ရှိနေပြီးဥကိုနီလုံးကြံခံရတာနဲ့ပတ်သက်လို့တရားခံဖန်ဆီးရမိရေးကိုတက်မတော်ကပူပေါင်းဆောင်ရွက်နေကြောင်းပြောကြားခဲ့တယ်လို့လုံးကြံမှုမှာတက်မတော်ရရှိဟောင်းတွေပါဝင်ပေမဲ့တက်မတော်ကပါဝင်ပတ်သက်တာမရှိကြောင်းလည်းသတင်းတောက်တွေရဲ့မေးမြန်းချက်ကိုဖြေကြားခဲ့ပါတယ
်ကိုမိုးစောတင်ပြသွားတာပါရှင်ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကုသလဲ့အဖွဲ့ဟာအခုရန်ကုန်မြို့ကိုရောက်ရှိနေပြီးတော့မနက်ဖြန်မတ်လ၃ရက်နေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နေပြီးတော့မှတွေ့ဆုံမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲအတွက် UNFC ဘက်ကဘာတွေကိုပြင်ဆင်ထားသလဲ၊ဘယ်အချက်တွေကိုအဓိကထားဆွေးနွေးသွားဖို့ရှိမလဲဆိုတာကို UNFC ရဲ့ပြောခွင့်ရသူဦးထွန်းစောကိုရှားဖောင်ကဆက်သွယ်မေးမြန်းတော့သူကအခုလိုစဖြေပါတယ
်။နိုင်ငံလုံးပြည်ခတ်ရစီရေးသဘောတူစာချုပ် NCA လက်မရေးထိုးနိုင်ရတဲ့ကျွန်တော်တို့အချက်၉ချက်ပါတဲ့အဆိုပြုမှုလုပ်ထားတာရှိပါတယ်အဲ့ဒီအဆိုပြုမှုကကျွန်တော်တို့ဒီငင်းကြေးကော်မရှင်နဲ့ဆွေးနွေးလာတာတရားဝင်၃ကြိမ်လွတ်တဘော၃ကြိမ်ရှိပါပြီအဲ့ဒီမှာအခက်အခဲတွေရှိနေတော့မယ်ဖြစ်တယ်ပေါ့နော်အဲ့ဒီခက်ခဲတွေကပါလဲဆိုတော့ဒီအစိုးရဘက်ကအမှုဝါဒတွေချပေးဖို့လိုတယ်ပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကနိုင်ငံတော်တိုင်ပင်ခံစီကိုအခက်အခဲနဲ့ပတ်သက်ပြီးတော့မှပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကကျွန်တော်တို့တရားဝင်စာရေးပြီးတော့မှပေးပို့ထားပါတယ်အဲ့ဒီစာပေါ်မှာအခြေခံပြီးတော့ကျွန်တော်တို့အဓိကဆွေးနွေးသွားကြဖို့ရှိပါတယ်
ဒီချက်ကိုကျန်တဲ့ပတ်သက်ပြီးတော့ဆွေးနွေးလာတာကတော့ခုနပြောသလိုမျိုးဟို၃ကြိမ်လောက်ရှိပြီပေါ့နော်ကျတော့ဒီတစ်ကြိမ်ဆွေးနွေးပွဲကနေရောဘလို့ရလမျိုးတွေရလာနိုင်မယ်လို့မျှော်လင့်ထားလဲရှင
်ဒီစိုးရကိုစလေများဖက်ကတော့နော်အရာအလုံးကညှိနှိုင်းဆွေးနွေးလို့ရတယ်ဆိုတော့အဲသဘောထားမျိုးတို့မှရှိတယ်ဒါပေမဲ့မြန်မာတက်မတော်ဘက်ကကိုစလေတွေဘက်ကကြတော့အရာအလုံးကိုဆွေးနွေးလို့မရဘူး NCA အပေါ်မှာအသေးရက်ပြီးမှတို့ကဆွေးနွေးနေတဲ့သဘောထားတွေရှိတယ်အဲ့ဒါကြောင့်ဒီသဘောထားအတိုင်းဆက်လက်ဆွေးနွေးမယ်ဆိုလို့ရှိရင်ကျွန်တော်တို့အဆိုပြုထားတဲ့အဆိုပြုချက်တွေကအဖြစ်ထွက်စရာအကြောင်းမရှိပါဘူး
။နောက်တစ်ခုကပေါ့နော်မတ်လအတွင်းပြုလုပ်မယ်လို့ပြောထားတဲ့နောက်ထပ်ဒီဒုတိယအကြိမ်ပေါ့နော်27ရာစုပြင်လုံညီလာခံမှာဒီ UNFC အဖွဲ့ဝင်တွေအနေနဲ့တက်မယ်မတက်ဘူးဆိုတာမသိမကြာဖြစ်နေတာတွေရှိတာပေါ့နော်။ဆိုတော့ဒီလာမယ့်27ရာစုပြင်လုံညီလာခံမှာဒီ UNFC အနေနဲ့ပါဝင်တက်ရောက်နိုင်မဲ့အခြေအနေဘယ်လိုရှိလဲရှင်။
ဟုတ်ကဲ့27ရာစုပြည်လုံးကြီးလာခံပထမအစည်းအဝေးကတော့ကျွန်တော်တို့တက်ရောက်ခဲ့ပြီဖြစ်တယ်အဲ့ဒီအချိန်တော့ဒန်းတူခွင့်ရရှိတဲ့ပုံမှာကျွန်တော်တို့တက်ရောက်တာဖြစ်တယ်နောက်ခုလာမယ့်ဒုတိယအကြိမ်အစည်းအဝေးမှာလည်းအဲ့လိုဒန်းတူရည်တူအခွင့်ရရှိမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘက်ကငြင်းစရာအကြောင်းမရှိပါဘူးအခုက NCA ကိုလက်မှတ်ထိုးမှပဲဒန်းတူရည်တူခွင့်ရရမယ်ဆိုပြီးတော့မှခွဲခြားဆက်ဆံနေတယ်လို့မျိုးဖြစ်နေပါတယ်အဲ့ဒါကြောင့် NCA ကိုလက်မှတ်ထိုးဖို့ဆိုလို့ရှိရင် NCA ကကျွန်တော်တို့ကိုယ်တိုင်၃လနှစ်လောက်ပြည့်စုံခဲ့တဲ့စာချုပ်ဖြစ်ပါတယ်ဒါပေမဲ့နောက်ဆုံးမှာမြန်မာတက်မတော်ဘက်ကအလုံးပါဝင်လက်မှတ်ရေးထိုးခွင့်ကိုခွင့်မပြုတဲ့အတွက်ဒီလိုမျိုးအခြေအနေကိုရောက်ရှိနေတာဖြစ်ပါတယ
်ဆိုလိုတာကတော့ဒီအစိုးရဘက်ကပြည်ခရစေးစာချုပ်နဲ့ပတ်သက်ပြီးတော့ UNFC အဖွဲ့ကနေအလုံးပါဝင်ရေးမှုပေါ့နော်အဲ့ဒီအပေါ်မှာမလိုက်လျောနိုင်ဘူးဆိုလို့ရှိရင်တော့ဒုတိယအကြိမ်27ပြည်လုံးညီလာခံမှာပါဝင်တက်ရောက်မဲ့အခြေအနေကတော့တိတ်ပြီးတော့အလားအလာမရှိတဲ့သဘောလားရှင်
ဟုတ်ပါတယ်20ရာစုပြင်လုံညီလာခံဒုတိယအစည်းအဝေးတော်၎င်းနောက်နောက်လာမယ့်အစည်းအဝေးတွေတော်၎င်းပေါ့နော်ကျွန်တော်တို့ပါဝင်တက်ရောက်နိုင်ခြင်းဟာအစိုးရတက်မတော်ရဲ့မူအပေါ်မှာပဲအဓိကမူတည်ပါတယ
်နောက်တစ်ခုကပေါ့နော်ဘွားနယ်မြေထဲမှာလှုပ်တဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တို့ကဒီနိုင်ငံရေးဆွေးနွေးပွဲအဖွဲ့အစ်တစ်ဖွဲ့ဖွဲ့မဲ့ကိစ္စလည်းရှိနေတယ်အဲ့ဒီဖွဲ့အစ်ဖွဲ့မဲ့ကိစ္စနဲ့ပတ်သက်လို့ရောဒီ UNFC ဘက်ကဘယ်လိုသဘောထားရှိလဲရှင်
အဲ့ဒီပန်ခမ်းမှာလုတ်သွားတဲ့တတိယကြိမ်စည်းဝေးရဲ့ရလဒ်နဲ့ထုတ်ပြန်ကြေညာချက်နဲ့ပတ်သက်လို့တော့ဒါ UNFC နဲ့ကျွန်တော်တို့တိုက်ရိုက်ဆက်နွယ်ပတ်သက်မှုတော့မရှိပါဘူးအဲ့ဒီမှာတက်ရောက်ခဲ့တဲ့ကျွန်တော်တို့ဒီ KIO နဲ့ SSPB အဖွဲ့ကခေါင်းဆောင်တချို့ကလည်းပဲသူတို့ရဲ့ဌာနချုပ်မှာပြန်လည်ပြီးတော့မှရှင်းလင်းရှင်းပြပြီးတော့မှဆွေးနွေးရမယ့်အနေအထားတွေရှိပါသေးတယ်အဲ့ဒါပြီးမှပဲကျွန်တော်တို့ UNFC မှာလာရောက်ပြီးမှကျွန်တော်တို့တွေ့ဆုံရှင်းလင်းရှင်းပြပြီးမှအားတွေကိုကျွန်တော်တို့တိတိပပပြောနိုင်မှာဖြစ်ပါတယ်
UNFC ရဲ့ပြောခွင့်ရသူဦးထွန်းစောကိုရှားဖောင်းကဆက်သွယ်မေးမြန်းထားတာပါ။မနေ့ပြန်တွေ့ဆုံမဲ့ဒီစည်းဝေးမှာ UNFC အဖွဲ့ကို UNFC ရဲ့အထွဋ်အထိပ်အတွင်းမှုခူးဦးရဲဦးဆောင်မှာဖြစ်တယ်လို့သိရပါဗျ။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါဗျ။မနေ့ကစတင်လိုက်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးမှာမြန်မာအရေးနဲ့ပတ်သက်လို့ရခိုင်ပြည်နယ်ရင်းလူ့အခွင့်အရေးအခြေအနေတွေကိုအတိအကျထားဆွေးနွေးပွဲရှိတယ်လို့ယူဆရပါဗျ။ဒါပေမဲ့မြန်မာအရေးနဲ့ပတ်သက်လို့လူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်ထွက်မထွက်ဆိုတာကတော့အမိခွန်ထုတ်ဆရာရှိပါတယ်။ဒီအခြေအနေတွေကိုမှတ်ခင်ဖြူတွေကစုံစမ်းမြန်ထားပါရရှင
်ဖေဖော်ဝါရီ28ရက်နေ့မှာစတင်ကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ34ကြိမ်မြောက်အစည်းအဝေးမှာမြန်မာရေးဆွေးနွေးတဲ့အခါရခိုင်ပြည်နယ်အတွင်းလူ့ခွင့်ရေးအခြေအနေတွေကိုအဓိကထားဆွေးနွေးနိုင်ပွဲရှိနေပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာမွတ်စလင်လူနည်းစုတွေအပေါ်နှိပ်စက်ညှဉ်းပန်းမှုတွေနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ရှိခဲ့တယ်လို့ဆိုပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အပါအဝင်ကုလသမဂ္ဂထိတ်တန့်အရာရှိအတော်များများကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာပါဒီလိုအခြေအနေတွေကြောင့်လဲလူခွင့်ရေးကောင်စီမှာဒီကိစ္စဦးစားပေးဆွေးနွေးနိုင်တယ်ဆိုတာကိုခံမှန်းလို့ရတယ်လို့ညီမြချင်းမြန်မာအဖွဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ
်မစ္စယာဟီလီရဲ့သူ့ရဲ့ mission အပြီးမှာထုတ်ပြန်ကြေညာတဲ့ပြောကြားချက်မှာတော့တော်တော်ပြင်းပြင်းထန်ထန်ပါဝင်နေဒါနဲ့ပတ်သက်ပြီးတော့အာရုံစုဆိုင်မှုတွေနိုင်ငံတွေသူ့ရဲ့အနောက်နိုင်ငံတွေကြားထဲမှာအများကြီးရှိလာတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုအပြင်းထန်တော့ဖြစ်မှာသိကြပါတယ်ဒီချိန်မှာပဲမြန်မာနိုင်ငံကတကယ့်ကိုအတွင်ကူးပြောင်းမှုကာလကိုဖျက်ဆီးနေပြီလားတရားဥပဒေစိုးမိုးရေးအမှန်တကယ်ရရှိနေပြီလားစစ်ပွဲကိစ္စတွေတရားဥပဒေစိုးမိုးမှုမရှိတဲ့ကိစ္စတွေကိုလည်းမဖြစ်မနေဆွေးနွေးကြမယ်လို့ယုံကြည်ပါတယ
်မြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂကနေနှစ်စဉ်ဆုံးဖြတ်ချက်ချမှတ်လို့ရှိပေမဲ့လို့ပြီးခဲ့တဲ့နှစ်တုန်းကတော့ NLD ပါတီဦးဆောင်တဲ့အရက်သားအစိုးရတဲ့စတင်တာဝန်ယူတဲ့အချိန်ဒီမိုကရေစီပြုပြင်ပြောင်းလဲမှုလှုပ်ဆောင်ချက်တွေကိုစောင့်ကြည့်လေ့လာတဲ့အနေနဲ့မြန်မာရေးဆုံးဖြတ်ချက်ချမှတ်တာတွေမလုပ်ခဲ့ပါဘူးအခုလူခွင့်ရေးကောင်စီအစည်းအဝေးမှာလည်းအလားတူအခြေအနေထပ်ပြီးတော့ဖြစ်နိုင်တယ်လို့ AHRC အာရှလူခွင့်ရေးကောင်စီကရှင်းနေဦးမင်းလွင်ဦးက
ကျမတို့အရေးပေါ်အခြေအနေတစ်ခုကြောင့်အတန်လွင်အစီအစဉ်မျိုးခတ်ရထားပါမယ်ရှင်အရေးပေါ်အခြေအနေပြီးရတဲ့ညမကြခင်ပြန်ပြီးတော့ထုတ်လင်းနိုင်မယ်လို့မျှော်လင့်ပါတယ်ရှင်
Chris Brown and Jeannie Aiko supposed to be a throwback for you on VOA 1 The Hits. Here's Adam Lambert.
Died last night in my dreams Walking the streets of some old ghost town I tried to believe in God and James Dean But Hollywood sold out Saw all of the saints lock up the gates I could not enter Walked into the flames Called out your name But there was no answer And now I know my heart is a ghost town
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ကစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်1962ခုနှစ်စစ်အာဏာသိမ်းအစိုးရလက်ထက်မှာဘုံခွဲဖျက်ဆီးခံခဲ့ရတဲ့တက္ကသတမကအဆောက်ဦးပြန်လည်တည်ဆောက်ရေးကိုအစိုးရဘက်ကဦးစားပေးဆောင်ရွက်လိုပေမဲ့ကျောင်းသားတမကတွေဘက်ကတော့တမကတွေတရားဝင်ရက်တီခွင်ကိုအစိုးရဘက်ကအရင်ဆုံးအာမခံပေးဖို့လိုမယ်လို့မြင်ကြပါရယ်။ဒါကြောင့်လဲတမကအဆောက်ဦးပြန်လည်တည်ဆောက်ရေးအတွက်အစိုးရအာဏာပိုင်တချို့နဲ့ကျောင်းသားမျိုးဆက်တွေရဲ့စီပွေးမှုဟာရေရေရရရလက်မထွက်ပဲပြီးဆုံးခဲ့ပါရယ်။အဖြစ်ဆုံးကတော့ဒီစီရေးကိုတွားရောက်တင်ယူခဲ့တဲ့ကိုကောင်းစာဟင်းကတင်ပြပို့ထားပါရယ်။
အနေဒီအစိုးရလက်ထက်မှာကျောင်းသားသမဂ္ဂတွေလွတ်လပ်စွာလှုပ်ရှားခွင့်ရလာပေမဲ့အချို့နယ်တွေမှာကျောင်းသားသမဂ္ဂရဲ့လှုပ်ရှားမှုတွေကို ကျောင်းအနာပိုင်တွေဘက်ကကန့်တက်အချက်ကင်တာတွေရှိရဲဆိုပြီးအစိုးရအနေနဲ့တမကတွေတရားဝင်ရည်တည်ခွင့်ကိုအရင်ဆုံးအမခံပေးဖို့လိုမယ်လို့တမကတွေဘက်ကတောင်းဆိုခဲ့ကြပါတယ်ဒါကြောင့်အစိုးရကကံလန်းနဲ့တမကအစာအုပ်ပြန်လည်တိစာဝေးကော်မတီဖွဲ့မှုကိုလက်မခံခဲ့ပါဘူး။ကျောင်းသားတမကအစာအုပ်ပြန်လည်တိစာဝေးကော်မတီဖွဲ့စည်းဖို့ဒီကနေ့လုပ်တဲ့အစည်းအဝေးကိုတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြူမင်းသိန်းနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်အချို့အနာရအနယ်ဒီပါတီကခေါင်းဆောင်အချို့နဲ့တမကမျိုးဆက်အသီးသီးကပုံကိုယ်တွေတက်ရောက်ဆွေးနွေးခဲ့ကြတာပါ။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြူမင်းသိန်းကတော့ကျောင်းသားတမကတွေတက္ကသိုလ်ကျောင်းတွေမှာတရားဝင်တရှိနေပြီဖြစ်တယ်လို့အစည်းအဝေးအစမိန့်ခွန်းမှာပြောခဲ့ပါတယ်
။အခုဒီအခြေအနေကမှဆိုရင်ကျွန်တော်တို့လည်းကျောင်းသားတက်မကမှာတာဝန်ယူတဲ့လူတွေနဲ့ကျွန်တော်တို့ဆုံးဖြတ်ခွင့်ရတယ်။ကျောင်းလေးကိုကျွန်တော်တို့သွားတယ်။တရားဟောင်းတွေအဲ့ရန်ဆောင်တွေထဲမှာကျောင်းသားတက်မကဟာခွတော်ပြန်ကိုတိုင်းပြီးခွတော်ကမှတ်စိတ်ကိုရင်ဘတ်မှာထိုးပြီးကျောင်းသားတက်မကခေါင်းဆောင်တယောက်အနေနဲ့ဆုံးဖြတ်ခွင့်ရတယ်ဖြစ်ပါတယ်
ဒါပေမဲ့လက်ရှိတက္ကသိုလ်အကြောင်းတွေမှာတော့တမကဖွဲ့စည်းရေးအပိုင်းတွေမှာအခက်အခဲရှိနေတုံပဲလို့တမကတက်ကြွလှုပ်ရှားသူတွေကပြန်လည်ခြေပါခဲ့ပါတယ်။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကတော့တနိုင်ငံလုံးမှာကျောင်းသားတမကတွေရည်ရည်ရဲ့အတွက်အစိုးရဘက်ကအမခင်အသိအမှတ်ပြုဖို့တောင်းဆိုပါတယ်။အစိုးရဘက်ကကျောင်းသားတမကတွေကိုဒီလိုတရားဝင်အသိအမှတ်ပြုပြီးမှသာတမကပြန်လည်တိစောက်ရေးဆွေးနွေးပွဲကိုဆက်လက်ဆွေးနွေးနိုင်မှာဖြစ်တယ်လို့ဘက်ကသားများအဖွဲ့ချုပ်အတွင်းရေးမှူးတဦးဖြစ်တဲ့ကိုအောင်ထက်အောင်ကပြောပါတယ်။
ကော်မတီဖွဲ့ကော်စကောသူတို့ကအစိုးရကကော်မတီဖွဲ့ကျင်တယ်ပေါ့ဒီကကျွန်တော်တို့ကတောင်းဆိုချက်ရှိတယ်။ဒီကကော်မတီဖွဲ့မှုကော်မတီမဖွဲ့နိုင်ပါဘူး။သမဂ္ဂရဲ့ဒီကသမိုင်းကလုံးမှာရှိသမဂ္ဂရဲ့ဒီကအစိုးရအနေနဲ့အသိပေးပြပါမယ်။တရားဝင်အသိပေးပြတောင်းထုတ်ပြန်ပေးရမယ်။အဲ့ဒါထုတ်ပြန်ပြီးတော့မှကော်မတီဖွဲ့မှုဒီတော့ဆက်ရှင်းရမယ်ဆိုပြီးကျွန်တော်အဲ့ဒါအနေနဲ့ကျွန်တော်တို့ဟောအဆုံးသတ်လိုက်တာပါဒီလို။အဲ့တော့နောက်တစ်ခုကကျွန်တော်တို့ကတက္ကသမဂ္ဂရဲ့ရှင်ကကွန်ပျူတာကြီးနဲ့တက္ကသအဆောက်အအုံပြန်လဲဒီဆောက်ကြီးတော့ကျွန်တော်မူဝါဒသဘောတူခဲ့တယ်။အဲ့မဲ့အဲ့ဒီကလည်းသဘောတူတယ်အဲ့တော့အလုံးလုံးကိုဆိုတော့သမဂ္ဂရဲ့ရည်ရွယ်တရားဝင်ရည်ရွယ်တော့သူကလည်းသူတို့ကသူတို့ကထုတ်ပြန်လေးရမယ်လို့ကျွန်တော်ကဒီစားအဲ့တော့အဲ့မှာလည်းကျွန်တော်ကအဲ့ဒီစားရတယ်ကျွန်တော်ရဲ့ပေါ်ကိုကြက်လိုက်တာပါဟုတ
်အစိုးရဘက်ကအကြောင်းသားတွေရဲ့တောင်းဆိုမှုအပေါ်ဘလို့တော့မြန်သွားမလဲဆိုတာကိုတော့စောင့်ကြည့်သွားမယ်လို့သူကဆက်ပြောပါတယ်ဒီကနေ့ဆွေးနွေးပွဲအတွင်းဘက်ကသားများအဖွဲ့ချုပ်ဦးဆောင်တဲ့အကြောင်းသားသမဂ္ဂအချို့နဲ့သမဂ္ဂမျိုးဆက်တွေတစ်ဖက်အစိုးရကတစ်ဖက်ကော်မတီဖွဲ့ရေးကိစ္စမှာအခြေအတင်တွေရှိခဲ့ပါတယ်။ကျောင်းသားတမကမျိုးဆက်တွေဘက်ကတော့တမကအစာအုပ်ပြည်လက်တီဆောင်ရေးမှာအစိုးရရဲ့ဝင်ရောက်ဆက်ဖက်မှုကိုမလိုလားကြပဲတမကမျိုးဆက်အသီးသီးကပဲစူးစီးဥဆောင်ဆောင်ရွက်လိုကြတာဖြစ်ပါတယ်။တချိန်တည်းမှာပဲအရင်တက္ကသအစာအုပ်မြေနေရာပေါ်မှာပြန်ပြီးတမကအစာအုပ်စောင့်ဦးမလားဆိုတာကလည်းအငင်းပွားနေကြတာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့ညပိုင်းကတက္ကသမြေနေရာပေါ်မှာရန်ကုန်တိုင်းအစိုးရဘက်ကယာယီအစာအုပ်စောက်ဖို့လှုပ်တာကိုကျောင်းသားတမကတွေကကန့်ကွက်တာကြောင့်အဲ့ဒီစောက်လုပ်ရေးကိုယာယီရန်နာထားရပါတယ်။
တမကစာအုပ်ပြန်လည်တိဆောက်ရင်းနဲ့ပတ်သက်ပြီးတော့ကိုကောင်းစာဟင်းကတင်ပြသွားတာပါရှင်။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုထုတ်လင်းမှုတွေကို internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ VOA American အသံရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line တိုမီတာ24 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင်burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်နဲ့ဆက်သွယ်လို့ရင်တော့239-388-555လေးကိုခေါ်ဆွနိုင်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုလည်းညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet ဆက်မြန်နာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook ကတို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံးဆောင်တာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။ဈေးကလည်းလုံးချင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary.
မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုပ်အကိုင်နဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဖေဖော်ဝါရီလ28ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 32နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးတိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်
ဒီကရေအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ချယ်လှယ်မှုတွေရှိမရှိနောက်သမ္မတထရန့်ရဲ့အတွင်းစည်းကလူတွေနဲ့ရုရှားအစိုးရဂျာဆက်ဆံရေးအပေါ်မှာတီချလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပါတီနဲ့စလုံးကတောင်းဆိုမှုတွေပို့ပြီးတော့ဒိုးလာနေပါတယ်သမ္မတဒေါ်နယ်ထရန့်ကွန်ဂရက်ကိုပထမဆုံးမင်းငွန်းပြောကြားဖို့ပြင်ဆင်နေတဲ့အချိန်ဖြစ်တာကြောင့်လည်းအငင်းပွားမှုတွေရောနိုင်သမျှရောနေအောင်သမ္မတအင်ဂျီတော်ကခုခံကာကွယ်ပြောဆိုနေပါတယ်
We've lost a lot of our best jobs.
In Ghana, Congress ကိုပြောမယ်မိန်ကွန်းမှာပါမယ်စီးပွားရေးနဲ့သက်ဆိုင်တဲ့ကိစ္စတွေကိုစနေနေ့ပတ်စင်မိန်ကွန်းမှာလဲသမ္မတထရန့်ကပနာမပြောဆိုသွားခဲ့ပါတ
ယ် We're going to be working to bring back those jobs.
ဒီလိုလုပ်ကိုင်တွေပြန်ပြီးပေးနိုင်အောင်ကျွန်တော်လုပ်သွားမှာပါတကယ်ကိုလစာကောင်းကောင်းပေးနိုင်မယ်အလုပ်မျိုးတွေကိုဆွလို့တာပါ
We need to investigate their activities.
ဒါပေမဲ့ရုရှားကိစ္စကအဓိကနောက်ဆက်တစ်ခုဖြစ်နေပါတယ် Republican ဟောလုတော်အမတ် Dara Isaac ကရုရှားနဲ့ဆက်ဆံရေးအပေါ်မှာတီးခြားစုံစမ်းစစ်ဆေးရမယ်ဆိုပြီး HBO ရုပ်သံကိုပြောဆိုခဲ့တာပါလွှတ်တော်မှာနေပေါင်းများစွာဒါဝင်ထမ်းဆောင်ခဲ့တဲ့ Republican အောက်လွှတ်တော်အမတ် Dara Isaac ကိုရိုင်း Democratic Party ဝင်နေနေသူသမ္မတထရန့်ရဲ့အနီးကလူယုံလက်ရှိရှင်းနေချုပ် Jeff Sessions မဟုတ်ဘဲအစိုးရအထူးရှင်းနေတယောက်ခံထားပြီးဒီကိစ္စကိုစုံစမ်းစစ်ဆေးဖို့အခုလိုပြောဆိုနေတာပ
ါ Jeff Sessions who was on the campaign and who is an appointee you're going to need
session ကသမရရဲ့မဲဆွယ်ပွဲတွေမှာတခြားလုံးရှိနေခဲ့ပြီးသမရကခံထားတဲ့သူပါဒီတော့အထူးစုံစမ်းရေးဆိုတာမှာကျွန်တော်တို့က jet session မဟုတ်တဲ့သူကိုခံပြီးစုံစမ်းရမှာပါလက်အောက်ကဒုတိယခေါင်းဆောင်သဘောမျိုးဖြစ်နေတဲ့သူကိုဒီလိုစုံစမ်းတဲ့တာဝန်ပေးအပ်လို့မရပါဘူ
း we're extremely confident that whatever review they're all going to come to the same conclusion that
we ဒီလိုပြောရေးဆိုဝင်ရှိသူ Sarah Sanders ကတော့ဘလို့ပဲပြန်ပြီးတော့စမ်းစစ်အဖြေကတော့တခုပဲရှိမယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းရုရှားရဲ့ဝင်ရောက်နှောင့်ယှက်မှုမှာလက်ရှိအစိုးရလုံးဝမပါဝင်မှုဆိုတာကိုတွေ့ရပါလိမ့်မယ်ဆိုပြီး ABC ရုပ်သံကိုပြောဆိုပါတယ်ဒီအချိန်ဟာရှေ့ဆက်သွားမယ်အချိန်လို့လဲ Sarah Sanders ကအခုလိုပြောဆိုပါတယ
် At some point we get to a place where we've got to move on and start focusing on
the တင်ချိန်မှာတော့ American ပြည်သူတွေအာရုံစိုက်တဲ့ကိစ္စတွေကိုအဓိကထားပြီးရှေ့ဆက်လှုပ်ဆောင်စရာတွေကိုစလုပ်ကြရတော့မှာပါဒီကိစ္စကိုပဲထက်ခါတလဲလဲမပြီးနိုင်မစီးနိုင်ပြောလိုက်မေးခွန်းထုတ်လိုက်အဖြေရှာလိုက်ဆိုတာမျိုးလုပ်လို့မရပါဘူးဒီလိုပဲမြင်ပါတယ
်ဒါပေမဲ့လည်းဒီမိုကရက်တွေကတော့ဒီကိစ္စကိုပြီးပြောက်ပြောက်ထားလိုက်တော့လို့မသတ်မှတ်ပါဘူးဒီမိုကရက်အောက်လွှတ်တော်အမတ်နန်စီပလိုစီက
Let's have the investigation and find out the truth
ရှင်းနေကြကိုနိုင်ဒီကိစ္စမှာဖက်မလိုက်ဘူးဆိုတာကိုပြရပါလိမ့်မယ်စုံစမ်းစစ်ဆေးပြီးအမှန်ကိုထုတ်ဖော်ဖို့調査をるばれそびABC ရုပ်သံကိုပြောဆိုသွားတာပါ Republican ဥဆောင်တဲ့လွှတ်တော်တွင်ကော်မတီတော်တော်များများကလည်းရုရှားရဲ့လုံရက်တွေနဲ့ပတ်သက်ပြီးစုံစမ်းမှုလွှတ်ဆောင်နေပြီဖြစ်ပါတယ် Republican အောက်လွှတ်တော်အမတ် Jim Jordan ကဒီကိစ္စကိုဘယ်လိုဖြစ်ဖြစ်တဲ့ဆိုတာစစ်ဆေးပြီးလုပ်ငန်းရှင်တွေကိုတင့်တော်တဲ့နည်းလမ်းနဲ့ဆက်လက်ဆောင်ရွက်ရမယ်ဆိုပြီး ABC ရုပ်သံကိုပြောဆိုသွားပါတယ်ရုရှားနဲ့ဆက်ဆံရေးကိစ္စစုံစမ်းစစ်ဆေးမှုတွေမှာဘယ်လိုပဲအပြေထွက်လာဒီကိစ္စအဆုံးမသတ်သေးတဲ့အပေါ်မှာ ਨੇ မီဒီယာတွေရဲ့ခြေသားချက်တွေပေါ်မှာတော့သမ္မတဒေါ်နယ်ထရန့်ဘက်ကဒေါသတကြီးတုံ့ပြန်ပြောဆိုနေကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့တရားရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင်
မင်္ဂလာပါခင်ဗျာအင်္ဂါညတရားလီလိုင်းအစီအစဉ်ကနေကြိုဆိုပါရစေ ပြီးခဲ့တဲ့ဖေဖော်ဝါရီလ25ရက်နေ့မှာပြည်ထရေးဝန်ကြီးဌာနကနေပြီးတော့ဒီရှေ့နေကြီးဦးကွန်ကြီးအဲ့ဒီမတိုင်ခင်ရပိုင်းတွေတုန်းကလှုပ်ကြံခံခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အပေါ်မှာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့လူပြောသူပြောအများဆုံးအချက်နှစ်ချက်ရှိပါတယ်။တစ်ချက်ကဒီဖြစ်ရပ်ဟာအစွန်းရောက်မျိုးချစ်စိတ်ကြောင့်ဖြစ်ခဲ့တာလို့ပြောတဲ့စကားရယ်။နောက်တစ်ခုကလူငယ်ပြည်ပြည်ပုံကိုရေးမကျင်တဲ့ချက်ကနေတက်ခဲ့တယ်ဆိုတော့အထောက်အထားအစလေးရနေတယ်လို့ပြောလို့ရတဲ့အကြောင်းဆိုတဲ့အချက်ဒီအချက်နှစ်ချက်ပေါ်မှာအခြေခံပြီးတော့ပြောစရာဆိုစရာတွေအများအပြားပဲပြောဆိုဝေဖန်သုံးသပ်နေကြတာရှိပါတယ်ဒီပေါ်မှာအခြေခံပြီးတော့ဒီသတင်းစာရှင်းလင်းပွဲရဲ့အခြေအနေကိုကျွန်တော်တို့သုံးသပ်ဆွေးနွေးကြမှာပါပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိကော်တာတို့နှူရဲမှာအတူကတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေရရက်ကိုမပြတ်လည်လာစောင့်ကြည့်ပြီးတော့သုံးသပ်ချက်ဆောင်မလို့ရေးသားနေတဲ့သတင်းစာဆရာဦးစီသူအောင်မြင့်နောက်တစ်ခုနောက်တူကတော့ဒီဖြစ်ရဖြစ်တဲ့အချိန်တည်းကတဆိုင်မမတ်ဒီသတင်းကိုတဆိုင်မမတ်ရေးသားဖော်ထုတ်နေတဲ့မြန်မာနောင်သတင်းဌာနကသတင်းထောက်ချုပ်ကိုစီဝင်းတို့ဖြစ်ပါတယ်ခင်ဗျာဦးစီသူအောင်မြင့်နဲ့ကိုစီဝင်းနှူးစလို့မင်္ဂလာပါခင်ဗျာတဲရလီလိုင်းအစီအစဉ်ကနေကြိုဆိုပါတယ်မင်္ဂ
လာပါ
ကျွန်တော်တို့ဆွေးနွေးမဲ့လူတို့များများရှိပါတယ်စိတ်ဝင်စားတဲ့အကြောင်းအရာလည်းဖြစ်ပါတယ်အားလုံးဆွေးနွေးမဲ့သူအားလုံးအတက်နိုင်စွလူရင်းတူရှင်10မိနစ်10မိနစ်ကျော်ကျော်လောက်အတွင်းမှာဝင်အောင်ဆွေးနွေးပေးကြဖို့အကြိုတင်ပြီးတော့အနူးညွတ်မေတ္တာရက်ခံပါတယ်ဆိုတော့ပထမဦးဆုံးကျွန်တော်ပင်တိုင်းဆွေးနွေးသူနှူးရဲ့အမြင်ကိုသိပြရစီကိုစင်ဝင်းကဒီသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားတက်ခဲ့တယ်ကိုစင်ဝင်းကိုယ်တိုင်မိကုန်းမိခဲ့ဆိုတော့ဒီသတင်းစာရှင်းလင်းပွဲကနေပြီးတော့ကိုစင်ဝင်းအပါအဝင်သတင်းမီဒီယာသမားတွေမျော်လင့်ထားသလောက်သတင်းအချက်လက်ရခဲ့ပါရဲ့လားကိုစင်ဝင်
းကျွန်တော်တို့ဟိုမတိသေးတဲ့အချက်လက်ဒီဟိုတချို့ရောရခဲ့တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲထုတ်ပြန်ပေးတဲ့လူတွေကျွန်တော်တို့လည်းကျေးဇူးတင်ပါတယ်ဘာလို့ဆိုတော့ပထမအချိန်မှာကျွန်တော်တို့ကဒါနဲ့ပတ်သက်ပြီးတော့လုံးဝကိုဟိုဘလူနားလဲရမှမသိတဲ့အခြေအနေမှာသူတို့ရှင်းပြလိုက်တော့တချို့အချက်လေးတွေကျွန်တော်တို့ပုံပြီးနားလဲသွားတယ်ဆိုတော့အဲ့တစ်ချက်တော့ရှိတယ်ဒါပေမဲ့လည်းပဲဟိုအစီအမောမတည့်မှုတွေပေါ့အများကြီးကိုကျွန်တော်တို့ကတွေ့ရတာရှိတယ်နောက်ပြီးကျွန်တော်တို့သွားတဲ့ဒီအချက်ကအမှုရဲ့ဟိုဖြစ်စဉ်အသေးစိတ်အချက်လက်ချင်းဒီအမှုပေါ်ကဒီအမှုကနိုင်ငံရေးရအကဲဆက်တဲ့အမှုဆိုတော့ကျွန်တော်တို့တည်တဲ့ရင်းနဲ့ဒီတက်မတော်ကနေပြီးတော့ဒီအမှုကိုဘလူမူဝါဒမျိုးဘလို့သဘောထားမျိုးနဲ့ဟိုကင်တွယ်ဆောင်ရွက်တယ်ဆိုတာကိုကျွန်တော်တို့ကသိခဲ့ကြတာ哦ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲတချို့အပိုင်းတွေမှာသိရတယ်လို့ကျွန်တော်ဟိုရှုမြင်ပါတယ်ဟုတ်ကဲ့အထူးသဖြင့်အားဖြင့်ဒီဟိုကျွန်တော်တို့သိကြတာကတော့ဒီတန်တရာဖြစ်ပွဲဒီအမှုအခင်းမှာပါနေတဲ့လူတွေအားလုံးကိုဆုံဆုံပါငင်းငင်းဖြစ်စည်းစလာနောက်ပြီးတော့မှအစွမ်းကိုအားဖြင့်ဒီရဲဌာနနဲ့ရဲဌာနကနေပြီးတော့ဘလောက်ထိကိုကျွန်တော်စစ်ဆေးသလားဒီအခြေအနေတွေကျွန်တော်တို့ကဟိုသိကျင်တာပါခင်ဗျာဒါပေမဲ့လည်းဟိုအားလုံးသိတဲ့အတိုင်းပဲဒီဟိုကြောသွားတဲ့အထက်မှာဒီပုဂ္ဂိုလ်ကတော့ဟိုလွတ်တော်အမတ်မလို့မပါနိုင်ဘူးဒီပုဂ္ဂိုလ်ကတော့ဘယ်ဘာသာအဖွဲ့အစည်းအမလို့မပါနိုင်ဘူးဆိုတော့ဒီကျိုတင်ကနဦးသုံးမချက်တွေကိုတားတဲ့အခါတော့ကျွန်တော်တို့ကဒါဟိုနည်းနည်းတော့အော်ဒါပေမဲ့ကျွန်တော်တို့ဘလူးအစ်ဖြစ်တာကိုကျေးဇူးတင်တယ်ဘာလို့ဆိုတော့ဒီအခြေအနေပေါ်ကိုအာနာပိုင်တွေကနေပြီးတော့ဘလူးချင်းကဆောင်ရတယ်ဆိုတော့ဒစိစီစာအရှင်ကျွန်တော်သိရလို့ပါ
ဟုတ်ကဲ့ကိုစွေးင်းပြောတော့တဲ့ဒီအချက်ကိုကျွန်တော်အမြဲတမ်းရေးကြည့်လို့ထင်ပါတယ်ဒီဖြစ်ရဒီလုံးကြံမှုကိုအဓိကအဖြစ်ဘယ်လိုမှဘလူးသဘောထားပြီးတော့ဂိုင်းတွင်နေလဲဆိုလိုချင်တာကျွန်တော်ဒီထက်ပိုပြီးတော့ရှင်းအောင်ပြောရင်ဟလာဒီရင်ဒီရင်ကသုံးသက်ထားသလိုဒါကိုနိုင်ငံရေးလှုပ်ကြံမှုတစ်ခုရဲ့လို့သဘောထားပြီးတော့ဂိုင်းတွင်နေသလားတာမန်လူသက်မှုတစ်ခုလို့သဘောထားပြီးတော့ဂိုင်းတွင်နေသလားဒီဟာကိုသိဖို့အတွက်မျှော်လင့်ခဲ့ရတယ်ဆိုတဲ့အချက်ကျွန်တော်အင်မတန်အရေးကြီးတယ်လို့ထင်ပါတယ်ဆိုတော့ဦးစီသူအောင်မြင့်ကရောဒီသတင်းစာရှင်းလင်းပွဲတစ်ခုလုံးအပေါ်မှာရေပုံရဦးစီသူအောင်မြင့်ဘယ်လိုနားလည်မိသလဲအဲ
ပထမတစ်ခုကတော့ဟိုဒါကဒီသတင်းစာရှင်းလင်းပွဲမတိုင်ခင်ဆိုရင်ကျွန်တော်တို့ PPT တူတွေရောကျွန်တော်တို့ဟိုသတင်းမီဒီယာသမားတွေရောအလုံးစိတ်ဝင်စားတယ်။နောက်တန်လျာလည်းအရန်ကြီးတယ်။ဘာဖြစ်လို့တန်လျာအရန်ကြီးလဲဆိုတော့ဒီပြစ်မှုထဲမှာပါဝင်တဲ့လူတွေကဒါတက်မတော်အရာရှိဟောင်းတွေတယောက်ဆိုရင်တက်မတော်တွေကအရာရှိကြီးဟောင်းလို့ပြောလို့ရတယ်။အရာရှိကြီးပါတယ်။ဒုတိယဘုံမကြီးအရှင်နဲ့ထွက်တက်ကထွက်တာဆိုတဲ့ခါကျတော့ဒီလိုအခြေအနေမျိုးမှာအခုဒီဥစ္စာကိုစုံစမ်းပေါ်ထုတ်တာကလည်းဒီလူတွေကရွေးကောက်တင်မြှောက်လိုက်တဲ့အဆိုရမဟုတ်ဘူး။တက်မတော်ကနေပြီးတော့မှတာဝန်ယူထားတဲ့ပြည်ထောင်စုဝန်ကြီးဌာနအဲဒီအောက်ကရဲတပ်ဖွဲ့ကတာဝန်ယူပြီးပေါ်ထုတ်တဲ့ခါကျတော့အမှန်တမ်းပေါ်ထုတ်ပါမလားဆိုပြီးတော့မှဒါပြည်သူကြီးကရောသတင်းမီဒီယာသမားတွေကရောသံမရတွေရှိတယ်အဲရှိတဲ့အချိန်မှာသတင်းစာရှင်းလင်းပွဲလုပ်တယ်အဲတော့သတင်းစာရှင်းလင်းပွဲကလုပ်ပြီးသွားပြီးအဖြေတွေလည်းအကုန်လုံးပြီးပြီးအဲတော့ဟိုထွက်လာတဲ့အဖြေကတော့အားလုံးသံမရတွေရှင်းသွားအောင်ကြီးနဲ့လောက်တဲ့ဒါသတင်းစာရှင်းလင်းပွဲမျိုးမဟုတ်ခဲ့ဘူးဆိုတာကိုတော့ပထမတစ်ခုပြောခြင်းပဲ
ဟုတ်ကဲ့
နောက်တစ်ခုကတော့ ဒါဝေဖန်တာပေါ့နော်ဝေဖန်တယ်ဆိုတဲ့ဥစ္စာကတော့ဒီဟာကိုကြည့်လိုက်ခြင်းအားဖြင့်ကျွန်တော်တူးချင်းထင်မြင်ယူဆချက်မှာဘာပေါ်လာတယ်ဆိုတော့အခုဒီအမှုခင်းကိုကင်တွယ်နေတဲ့လူတွေကဒါအပြစ်မှန်အတိုင်းပေါ့နော်ဘယ်လိုဒါအကုန်လုံးဖော်ထုတ်လိုက်မယ်ဆိုတာမျိုးထက်ကိုအမှုကိုမကျေပြန့်အောင်ဟိုရက်တဲ့နေရာမှာပဲရက်သွားအောင်ဒီနည်းနည်းချင်းချင်းနဲ့ပဲဒီအမှုကိုပြီးဆုံးသွားအောင်များလုပ်နေသလားလို့ကျွန်တော်တို့သာမန်ရဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီဦးစီတော်မြင့်ရဲ့အခုနောက်ဆုံးကောက်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ဆက်တွဲမိကိုမေးဖို့ရှိပါတယ်နောက်ပိုင်းမှာမေးပါမယ်အခုကျွန်တော်တို့ဒါရိုက်ဆွေးနွေးမဲ့သောတာရှင်တွေတောင်းကြားထားတာဖိတ်ခေါ်ပါမယ်ပထမအဦးဆုံးကစကိုင်းတိုင်းမြင်းမှုမြို့နယ်ကဒေါက်တာတန်တင်ဒေါက်တာတန်တင်ဒီတရင်းစာရှင်လင်းပွဲအချိန်ဒီပေါ်ဘယ်လိုနားလဲပါလဲခင်ဗျာလူရင်းတူရှင်ဆွေးနွေးပြပ
ါဟုတ်ကဲ့ကျွန်တော်အမြင်အနေနဲ့ကတော့ဥပ္ပိုလ်နီရဲ့လုံခြံခံမှုဟာနိုင်ငံရေးလုံခြံမှုလို့ကျွန်တော်မြင်ပါတယ်ခင်ဗျာဥပ္ပိုလ်နီဟာတောက်လျှောက်ပဲ2008ခြေခံဥပဒေကိုမြန်ထောက်ပြပြီးတော့သူ့ရဲ့လက်ဟာွက်တွေဟာွက်တွေထောက်ပြခဲ့တဲ့အတွက်ကျင်းကျင်းကြောမယ်ဆိုရင်ငောင်းရှိခြေကံဥပဒေကိုကာဝယ်စောင့်ရှောက်ခြင်းတဲ့လူတွေရဲ့အမုန်းတရားကိုခံရရပါတယ်။နောက်တစ်ခုကဥက္ကုဏီလုံခြံခံရပြီးမကြရင်မှာပဲမလေးရှားမှာရှိတဲ့ကျွန်တော်တို့ကိုရီးယားနော်ဒီခေါင်းဆောင်ကြီးရဲ့အကူဟာလုံခြံခံရပါတယ်။ဒါကိုကြည်ချင်းအချင်းအာဏာရှင်တွေဟာသူတို့စိုက်တဲ့နေရာမှာမသူတို့မစိုက်တဲ့လူကိုလုံခြံမှုကအချင်းနဲ့မဲ့ဆိုတာကျွန်တော်မြင်ရပါတယ်။ဒီကိစ္စဟာဘာသာရေးကိစ္စလည်းမဟုတ်ပါဘူးလူမျိုးရေးကိစ္စလည်းမဟုတ်ပါဘူးကိုယ်ရေးကိုယ်တာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ခင်ဗျ
ဒီဟာနမူနာစာများဖြစ်ပြီးတော့ဘယ်သူမှမလုံခြုံမှုဆိုတာကိုပြနေပါတယ်တရားဥပဒေစိုးမိုးမှုမရှိတာကိုလည်းပြနေပါတယ်ခုဗန္ဒရာဟာတောင်းတဆိုတာဖမ်းမိပြီးတော့နောက်ကသုလတုပတာကိုမမိသေးပါဘူးခင်ဗျာမျိုးချစ်စိတ်နဲ့လည်းဘာမှမဆိုင်ဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ကျေးဇူးများတင်ပါတယ်ဦးတန်တေနောက်ထပ်တစ်ဆက်တဲ့ဖိတ်ခေါ်ပါမယ်တရက်မျိုးကဦးလာမြင့်ဦးလာမြင့်ခင်ဗျာတရင်းစာရှင်လင်းပွဲအခြေအနေဘယ်လိုနားလဲပါလဲခင်ဗျာလူရင်းတူရှင်ဆွေးနွေးပါဟု
တ်ကဲ့ခင်ဗျာဟိုတရင်းစာရှင်လင်းပွဲမှာအတော့နောက်မျိုးချစ်စိတ်ကြောင်းလို့သုံးသက်ချက်ပေါ်မှာကျွန်တော်လည်းဆွေးနွေးလို့ပါခုချိန်ကတော့တက်တေထောက်ထားရှားပွေနေသေးဆိုတော့အဲ့ဒီကောက်ချက်ကနည်းနည်းစောတယ်လို့ပဲကျွန်တော်ပြောချင်ပါတယ်ဒါပေမဲ့သမိုင်းကြောင်းကိုပြန်ကြည့်လို့ရှိရင်ကျွန်တော်တို့မဟာသမဂန္ဒီပေါ့နော်ဂန္ဒီကြီးလက်ချံခံရတဲ့ဥစ္စာဒီဟိန္ဒူဆွမ်းရောက်အုပ်စုတွေကလွတ်တာပဲဖြစ်ပါတယ်။ဟောအဲဒီုံကဒီပါကစ္စတန်ခွဲထွက်ရေးကိစ္စတော့ပြင်းထန်နေတော့အဲ့ဒီကိစ္စပေါ်မှာဂန္ဒီကြီးကင်တွယ်တာပြော့တယ်ဆိုပြီးတော့အဲ့ဒီဆွမ်းရောက်တွေကမကြေမနက်ဖြစ်ပြီးတော့နောက်ဆုံးလက်ချံခဲ့တဲ့ဖြစ်သွားခဲ့ပါတယ်။အဲ့ဒီကြောင့်မလို့ဟိုကျွန်တော်သုံးသပ်ချက်ကတော့ဒီလူမျိုးရေးဘာသာရေးပဋိပက္ခဒီကျွေးပြီးကြံနေရှိနေသေးတယ်ဒီတော့ကျွန်တော်ဒီမှာဒီလိုဥစ္စာမျိုးကြီးကပေါ်ပေါက်လေးရှိပါတယ်လို့ပဲကျွန်တော်သုံးသပ်ချင်ပါတယ်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဦးလာမြင့်ကျေးဇူးတင်ပါတယ်နောက်ထပ်တစ်ဆက်တဲ့ဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကစလိုင်းဘွေကုန်းကဲစလိုင်းဘောရာဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဒီအမှုကိစ္စကတော့သူတို့တရင်းဆန်ဆင်းလင်းပွဲလို့ရဲဥစ္စာကအဲအနောက်ွယ်မှာအဖွဲ့အစည်းတွေကိုကျွန်တော်တို့ဖော်ထုတ်နေစီတော့ဟိုကြမကောင်းတဲ့ဟိုဟိုအခင်းကျင်းတွေနောက်ပြီးတော့မှပရိပိခါတွေကျလာမှာဆိုလို့အဲ့ဒီပုဂ္ဂိုလ်ကြီးဖြစ်ပေါ်ပဲဆောင်းပြီးတော့မပြောသလားဟုတ်မဟုတ်အာဒီလိုလုပ်ရတဲ့ဥစ္စာကတို့ကရှိနေလိုက်တဲ့ပုံစံလိုက်သေးတဲ့ပုံစံနဲ့ဇဇူးမဟုတ်ဘောအသေးအမြောက်လို့တို့လိုပါလို့ဖြစ်သွားတော့ကျွန်တော်ကတော့မျောလိနေတုန်းပဲအခုကပွဲကမပြီးသေးဘူးလို့ပြောတော့နောက်ပွဲမှာဘယ်လိုဖြစ်လာမလဲဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ကလည်းပဲ3ဆိုင်ပြီးတော့ဆောင်ကြည့်နေမှာဖြစ်တယ်နောက်ပြီးတော့မှသတင်းဆန်ဆင်းပွဲလို့တို့ရတဲ့အောင်စီပုဂ္ဂိုလ်ကြီးကလည်းဒီထက်ပိုပြီးတော့မှမှန်ကန်ကျလေပြီတော့လှုပ်ဆောင်နိုင်တယ်လို့ကျွန်တော်အဲ့လိုပဲသူကြည့်ပါတယ်ဗျာ
ဟုတ်ကဲ့ slime ဘုံကျေးဇူးများတင်ပါတယ်ဆိုတော့စုံစမ်းစစ်ဆေးမှုကတော့ဒါဆက်သွားနေတာပေါ့လေတော့ဒီသတင်းစာရှင်းလင်းပွဲကအများကပြောခဲ့ကြကိုစုဝင်းတို့ကိုယ်တိုင်လည်းပဲဒီမတိုင်ခင်စုနုပွဲတွေမှာပြောခဲ့တာတွေရှိပါတယ်ထွက်ရှင်တင်တယ်ပြောတင်တယ်ဆိုပြီးတော့ပြောကြတာရှိပါတယ်ဆိုတော့ကိုစုဝင်းဒီစုံစမ်းစစ်ဆေးမှုကနေပြီးတော့တည်ထားတဲ့လက်ရှိတည်ထားတဲ့ခိုင်မာတဲ့အချက်လက်တွေစက်ပြီးစုံစမ်းနေတဲ့လုပ်ငန်းရဲ့ဒီဘလောက်အခိုင်မာလုပ်နေတယ်ဆိုတာဟလာတကယ်ကျူးလွန်တဲ့လူတွေကိုလက်ရဖမ်းမိနိုင်ဖို့ဘလောက်တောင်မှအပြင်းထန်အားဆိုင်ပြီးတော့လုပ်နေတယ်လဲအလားအလာကောင်းတွေဘလောက်ရှိပြီလဲအနေဆုံးတော့ဟလာတာဝန်ရှိသူတွေဘက်ကထွက်လာဖို့မျှော်လင့်ထားတဲ့စကားကဟလာတကယ်ကျူးလွန်တဲ့လူပဲဖြစ်ဖြစ်နောက်ွယ်ကပါတဲ့လူပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်အဲ့ဒီလူကဘာပဲဖြစ်ဖြစ်ကျွန်တော်တို့တော့ချမ်းမသာဘူးရအောင်ဖမ်းမယ်တရားဥပဒေရှိမှဥပဒေနဲ့အညီစီရင်နိုင်ဖို့အစွမ်းကုန်စူးစမ်းသွားမယ်ဆိုတဲ့အမကန်ကျက်မျိုးတော်မှာအဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာတကယ်တမ်းတာဝန်ရှိတဲ့လူတွေကဘာကြောင့်ပြောမသွားနိုင်ဘူးလို့ကိုစုံရင်းယူဆတယ
်။ဒါကျွန်တော်တို့ကနိုင်ငံရေးလှုပ်ရှားမှုဖြစ်တယ်။နောက်ပြီးတော့နိုင်ငံရေးပြဿနာလဲကျွန်တော်တို့ကဒါအယက်သားအစုကဒီဒေါန်ဆန်းစုကြည်အစုကတက်လာရဲဟိုပါပထမအဦးဆုံးအချိန်အယက်သားအစုကနဲ့ဒီတက်မတော်ဟိုဒီ
နဲ့ထိတိုက်တူးတယ်လို့ကျွန်တော်ကမြင်တယ်။ဖွဲ့စည်းပုံအခြေခံဥပဒေအားဖြင့်ဟိုပြဿနာတက်နေပြီဒီလိုအမှုမျိုးမှာဒီအမှုဆိုတော့ရဲတပ်ဖွဲ့နဲ့တရားစီရင်ရေးနဲ့အရသာအစိုးရနဲ့ပေါင်းပြီးဟိုလုပ်ရမယ့်ကိစ္စရဲတပ်ဖွဲ့ကနေပြီးတော့မိသူတူးတရားရဲ့မျက်နှာမှမကြည့်ဘဲနဲ့ဥပဒေရဲ့မျက်နှာကိုသာကြည့်ပြီးတော့ရဲတင်းတင်းလုပ်ရမယ့်အခြေအနေမျိုးပါ။ဒါပေမဲ့လည်းကျွန်တော်တို့နိုင်ငံဖွဲ့စည်းပုံကဒါနဲ့ပတ်သက်ပြီးတော့ခွင့်ပြုဆိုတာကိုကျွန်တော်တို့ရာတွေ့ရတယ်။တော့ဒါနဲ့ပတ်သက်ပြီးတော့လည်းဒါကျွန်တော်တို့ကဥက္ကဋ္ဌစန့်ကျင်ခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကဥက္ကဋ္ဌအမှုမှန်ပေါ်ရေးအတွက်ကိုပါပြဿနာရှာနေပြီဆိုတာကိုအဲ့တခုကိုကျွန်တော်တို့သတိထားမိရေနောက်တစ်ခုကသတင်းစာရှင်းပွဲမှာကျွန်တော်စိတ်မကောင်းတာတခုပေါ့နော်ဒါတခုကတော့ဘာပါလဲလဲဆိုတော့ဒီလူတမှုတခုကျူးလွန်ပြီဆိုလို့ရှိရင်ဒီလူကိုဘာကြောင့်မလို့မချင်းလို့တွေ့ရသလဲဆိုတော့မေကွန်းရှိပါတယ်အဲ့ဒီမှာမချင်းတဲ့မေကွန်းဆိုလို့ရှိရင်ဥက္ကဋ္ဌကိုဘာကြောင့်မချင်းနိုင်တယ်လဲအလုံးတည်တည်သားပဲဥက္ကဋ္ဌကဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့မှစစ်စင်ရေးကိုတွန်းတိုက်ဆောင်ရွက်ခဲ့တယ်ဒါမချင်းတဲ့မှုကိုဖြစ်စေနိုင်တယ်ဆိုတာကိုအလုံးတည်တည်သားပဲဒါနဲ့ဒီအနာဘိုင်ဒီရှင်းလာတဲ့အခါမှာအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့စကားလုံးတစ်လုံးမှမပြောဘဲနဲ့ဥက္ကဋ္ဌကတွတ်တော်မှာမွတ်စလင်တွေနေရာရရှိလာရေးအတွက်တစ်ရက်တွန်းကျောဆွဆောင်ရွက်ခဲ့တယ်ဆိုတဲ့ဒီလမ်းကြောင်းကိုတိုးမိတင်လာတယ်ဒါတော်တော်လေးကိုတန်ဆရာဖြစ်ွယ်ကောင်းတဲ့အချက်ဒါဟိုမကောင်းတဲ့လက္ခဏာတွေကိုကျွန်တော်ပြောနိုင်တယ်ဒီစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့ဒါမျိုးတွေတွေ့ရတဲ့အကြံကျွန်တော်တို့ကတော့ဟိုအားမရဘူးလို့အဲ့လိုပဲကျွန်တော်တို့ဟိုပြောနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ဆိုတော့ဦးစီးသူအောင်မြင့်ကရောတလောက်ကြီးကျယ်တဲ့အမှုကိစ္စကြီးမှာတရားဥပဒေတိုင်းကျွန်တော်တို့တရားဥပဒေမျက်နှာကိုပဲကြည့်ပြီးလုံမယ်လို့ဘာကြောင့်ခိုင်မာတဲ့အာမခံချက်မပေးနိုင်ခဲ့ကြတာလို့ယူဆလဲ
အဲအဓိကကတော့ဟိုကုဏ္ဏတော်ကဟိုကျွန်တော်အစတုန်းကကျွန်တော်ပြောတဲ့ဒီမှာဟိုပါသွားပါပြီဒီဥစ္စာကဟိုတစ်ဖက်မှာတိုင်းပြည်မှာဟိုတပ်မတော်ကလည်းတစ်ဖက်ကအုပ်ချုပ်နေတယ်တစ်ဖက်ကအယတအစိုးရကလည်းရှိနေတယ်အဲ့ကိုင်တွေရတာကတတ်မလို့ပဲအချမ်းကကိုင်တွေရတဲ့ခါကျတော့ပြည်မှုကျူးလွန်တဲ့ဒီမှာဒီမှာအဓိကပြည်မှုကျူးလွန်တဲ့၃ယောက်ကိုကြည့်လိုက်ရင်တယောက်ကဒါအခုလက်ရှိတတ်မလို့ခေါင်းဆောင်တွေရှိမှာအုပ်ချုပ်သွားတဲ့တတ်မလို့ခေါင်းဆောင်တွေအကုန်လုံးထွက်လာတဲ့ဒါမင်းမျိုးစစ်တပ်ကနေပြီးတော့အပတ်စဉ်34အပတ်စဉ်36အဲ့ဒီလိုမျိုးကနေပြီးတော့မှဟိုထွက်လာတဲ့လူပုဂ္ဂိုလ်တွေဖြစ်နေတယ်ဖြစ်နေတဲ့ခါကျတော့ဟိုဒါကြီးကဟိုပြောရဆိုရခက်တာပေါ့နော်ဆိုတော့ဒါကြီးကိုအကြေအကျေမဖြစ်စေချင်တဲ့သဘောသူတို့ဒီမှာအရင်ကိန်းအောင်ပြီးတော့မှဥပဒေစိုးမိုးရေးအရာဆောင်ရွက်တယ်ဆိုတာထက်ကိုဟိုဒီထက်ကိုပူပြီးတော့မှတခြားကြည့်ပြည့်ပြည့်မပါဝင်မပတ်သက်အောင်ပြီးဆုံးသွားစေခြင်းတဲ့သဘောနဲ့အဲ့ဒီသဘောထားကိုအခြေခံပြီးတော့မှစစ်ဆေးခဲ့တာကြောင့်မို့လို့အခုလိုပုံစံမျိုးဖြစ်သွားတယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကူးဆက်ပြီးတော့ဒိုင်းဆွေးနွေးမယ်တော်ရရှင်ကျန်ပါသေးတယ်ဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံကကိုတိလဲမှုကိုတိလဲမှုသတင်းစာရှင်းလင်းမှုအခြေအနေဘယ်လိုနားလဲပါတယ်လို့ရင်းတို့ရှင်ဆွေးနွေးပါခင်ဗျာကိုတိလဲမှုဖုန်းလဲမကောင်းပါဘူးပြန်ချပါမယ်ကိုတိလဲမှုပြန်ခေါ်ဖို့ကြိုးစားပါမယ်ဖုန်းလဲမကောင်းပါဘူးခင်ဗျာနောက်ဒုတိယချက်တစ်ဆက်တစ်ပြေခေါ်ပါမယ်မန္တလေးမြို့ကမန္တလေးမြို့ကဦးတန်းမောင်ကိုတစ်ဆက်တစ်ပြေခေါ်ပါမယ်ဦးတန်းမောင်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ရှားပါတယ်ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့သူတို့တင်းညာရှင်လင်းပွဲလုပ်သွားတာခင်ဗျာသူတို့ကဥက္ကဋ္ဌလွတ်တော်ထဲမှာမွတ်စလင်ဥယျာဉ်ပါမယ်ဆိုတာလွတ်တော်ထဲမှာလက်ရှိမွတ်စလင်ဥယျာဉ်လည်းမပါပါဘူးအကိုကြီးသူဒီဟယ်လို
ဟုတ်ကဲ့ကြားပါတယ်ပြောပါခင်ဗျာ
အဲ့ကြားပါတယ်နော်အကိုဟုတ်ကဲ့ဟိုဥသိန်းစင်လက်ထက်ကဒီပါဝင်ပတ်သက်တဲ့လူတွေဆိုရင်ဟုတ်ဒီဖြစ်စေမဟုတ်ဒီဖြစ်စေတောင်ကြီးဘက်မှာလည်းဟို14ရောက်မိတယ်ရောက်20လောက်ဖမ်းရတယ်ဖမ်းပြီးတော့တရားရုံးကိုတင်လိုက်တယ်14နှစ်လောက်ချလိုက်တယ်နောက်မန်လေးမှာတခါအဲ့လိုမိတယ်ခါနဲ့ချတယ်ဟိုတနေ့ကလည်းချင်းပြည်နယ်မှာမိတယ်အဲ့လိုချလိုက်တယ်ဒီပတ်သက်တဲ့လူတွေကိုတို့ဒီလူတွေကြဘာလို့ကာဝယ်ပေးနေလဲမဖတ်သားနဲ့မပတ်သက်ပါဘူးချက်ခိုင်းနဲ့မပတ်သက်ပါဘူးဆိုတာတို့လက်ွက်တယ်ဒီမှာရှိပါတယ်အဲ့လောက်ပဲအပြေးပေးကြပါတယ်ဆိုဟုတ်ကဲ့ဟုတ်ကဲ
့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ကို Facebook ကနေပြီးတော့မှတ်ချက်ပေးဆွေးနွေးထားတာတခုရှိပါတယ်ပြည်ထရေးရှင်းလင်းချက်ကတရားခံကိုရုံးမထုတ်ရသေးပဲဖုံးပြီးတော့ဖာထေးကောက်ွယ်ပြောဆိုသွားသလိုပဲလို့ခန်းစားရပါတယ်တဲ့ Facebook မှာမှတ်ချက်ပေးပြီးတော့ဆွေးနွေးထားတဲ့အတိုင်းဖတ်ပြတာပါခင်ဗျာတခါကျွန်တော်တို့ဂျပန်နိုင်ငံကသောတာရှင်ဦးစိန်ကနေပြီးတော့သူတိကျင်တဲ့မေကွန်းတစ်ခုမေးထားပါတယ်သူ့ရဲ့ဆွေးနွေးချက်ရှိပါတယ်ရှေ့ပိုင်းကတော့ဒီအစီအစဉ်နဲ့ direct သက်ဆိုင်ပါတယ်နောက်တစ်ခုကတော့မသက်ဆိုင်ပေမဲ့သူ့ရဲ့ဆွေးနွေးချက်ဖြစ်လို့ကျွန်တော်ဒီနေရာမှာအားလုံးနားထောင်ဖို့ဖွင့်ပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဦးစိန်ပါမေးလို့တာကဒီလိုလေးနက်တဲ့အမှုကြီးတွေမှာတာဝန်ရှိသူတွေကိုယ်တိုင်ကမိမိယာတူပါဝါကိုအသုံးချပြီးအမှုပေါ်အောင်တိတာထင်ရှားစွာလမ်းကြောင်းပြောင်းပြောဆိုမှုတွေကိုအရေးယူနိုင်တဲ့ဥပဒေများရှာလို့ရနိုင်ပါသလားခင်ဗျာနောက်တစ်ခါဒီလိုဖျားခိုးလူသက်ဆိုတာအလွန်ရှက်ဖွဲကောင်းကြောင်းထည့်ပြောသွားတာလည်းကြားလိုက်ရပါတယ်သူတို့ဘာပစ္စည်းခိုးယွင်းကိုပြစ်မှုထိုက်တယ်လို့တပ်ဆိုင်ရာဌာနဆိုင်ရာအင်ဂျင်နီယာဆရာဝန်ပညာရှင်စသူတွေရဲ့ဘဝမျှော်မှန်းချက်ယာတူကြီးတွေပျောက်ဆုံးသွားအောင်မိုးကြွေကူတွေရဲ့အနိုင်ကျင့်ရယူမှုဟာလည်းပဲ ဖျားခိုးသလိုယာရုကိုခိုးခံရမှုယာရုခိုးရကြံစီမှုယာရုခိုးနိုင်ရစီစဉ်ထားမှုတွေဆိုတာလေရှက်เสียမကောင်းမဘူးလားကြက်တည်မမဲ့ဘူးလားလို့မေးလိုပါတယ်ဒီထက်ကတခါတိုက်ပွဲမှာမသိရင်ကာဝေးနဲ့မဆိုင်တဲ့တခြားဌာနဆိုင်ရာတွေမှာအကြီးအကဲဝင်လုပ်ခွင့်ရှိတယ်တခြားပညာရှင်အသီးသီးတို့ရဲ့ဘဝမျှော်မှန်းချက်တွေကိုယာရုအချောင်နှိုက်ခွင့်ရှိတယ်ဆိုတဲ့အချောင်သမားစိတ်ဓာတ်အချောင်သမားမျှော်လင့်ချက်လမ်းကြောင်းတွေဖွဲ့ပေးထားမှုကိုမပြင်းစင်ချင်းလို့ကတော့ပြည်သူချစ်တဲ့တပ်မတော်လမ်းကြောင်းမှန်ကိုရောက်ဖို့ဝေးနေပါသေးတယ်လို့ဆွေးနွေးလိုပါတယ
်ဂျပန်နိုင်ငံဦးစိန်မှာဦးစိန်မေးသွားတဲ့အရှိဆုံးကမေကွန်ပေါ့နော်တာဝန်ရှိသူတွေကအမှုပေါ်အောင်တိတာထင်ရှားစွာလမ်းကြောင်းပြပြောဆိုမှုတွေလို့သူသုံးသွားတဲ့စကားအဲ့ဒါကိုအရေးယူနိုင်တာမရှိဘူးလားဆိုတော့ကျွန်တော်တရားလွှတ်တော်ရှိနေကြီးဦးကြည်မြင့်ကိုအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အစီအစဉ်မစခင်မှာမေးထားတာရှိပါတယ်1မိနစ်နဲ့18စက္ကန့်ရှိပါတယ်ဆက်ပြီးတော့နားထောင်ကြည့်အောင်ပါခင်ဗျာ
အဲ့ဒါကတော့သူကတာဝန်ရှိသူဖြစ်နေတာ哦တာဝန်ရှိသူဖြစ်နေတဲ့ခါကျတော့သူတို့ကတော့နိုင်ငံရေးနီလန်းအားဖြင့်လွှတ်တော်ကနေတဲ့ပေးလို့ပဲရမယ်။စုံစမ်းရေးအဖွဲ့ထပ်ဖွဲ့တာမျိုးပေါ့နော်သူတို့ဖေရှားလိုက်ပြီးတော့တခြားတင်တော်တဲ့လူတွေဖွဲ့အဲ့ဒါမျိုးပဲအစားထိုးလို့ရမယ်။လူပြောင်းပစ်တာပေါ့နော်ဒီသူတို့ကတော့တိုက်ရိုက်အရေးယူလို့မရဘင်းနဲ့အဖွဲ့ပြောင်းပစ်လို့ရတယ်လေဒါက political matter ပဲလေအဖွဲ့ပြောင်းလိုက်လို့ရတယ
်။ဟုတ်ကဲ့နောက်တစ်ခုကဆရာအဲ့ဒီနေ့ကသတင်းစာရှင်းလင်းပွဲမှာဦးနောက်လူအစွန်ရောက်မျိုးချစ်စိတ်ကြောင့်လူကောက်ချက်ချပြီးတော့ပြောတာနောက်လူငယ်တဘာဝဟလာမချိနဲ့ချက်ကြောင်းလူကောက်ချက်ချပြီးတော့ပြောတာအဲ့ဒီဟာတွေပေါ်မှာရောဆရာကိုယ်တိုင်အနေနဲ့ဘယ်လိုနားလဲပါလဲဆရာ
အာကျွန်တော်ကတော့အဲ့ဒါလုံးဝလက်မခံဘူးကြာအဲ့ဒါတိုင်းနိုင်ငံလုံးလည်းပဲစာနေစည်းနေရော Facebook တွေရောအကုန်လုံးကဟာတာဖြစ်နေကြတယ်ရှုံချကြတယ်ပေါ့နော်ကျွန်တော်လည်းသူတို့နဲ့အတူသဘောတူပါတယ်အမှားတော့ဒါအချမ်းဖက်ဥပဒေနဲ့အရေးယူရမှာဗျာဟုတ်ဂိုင်းဖွဲ့ပြီးတော့လှုပ်တာ哦ဆိုတော့ဒီလိုလူရိုးမာတာမဟုတ်ပဲနဲ့နိုင်ငံရေးအကျံဖက်တဲ့ကိစ္စနဲ့ပြောရမှာတကယ်လို့ဆိုတာဥက္ကိုနီယာနိုင်ငံတော်ရဲ့တာဝန်ရှိတဲ့လူတယောက်ဆိုလို့ရှိရင်ဒါ high treason ပဲလေဒါနိုင်ငံတော်ကိုပုံကန်တာပဲ122နဲ့အရေးယူရမှာဒါအဲ122မဖြစ်တော့မှာပဲအကျံဖက်ဥပဒေနဲ့အရေးယူရမှာဟာလေဂိုင်းဖွဲ့တာဆိုဂိုင်းနဲ့လုပ်တာ哦
ဒါတော့ရှင်းနေကြီးဦးကြည်မြင့်ကခုနဦးစိန်ရဲ့မိခွန်းနဲ့ပတ်သက်ပြီးတော့ကျွန်တော်ဦးကြည်မြင့်ကိုဆက်သွယ်မိမြန်ထားတာပါဆိုတော့ကိုယ်စီဝင်းရေခုနကတော့ကိုစိုးဝင်းနဲ့ဦးစီတော်မင်းဆွေးနွေးတဲ့ချက်မှလည်းပါပါတယ်ဒီစစ်ဆေးနေတဲ့အပေါ်မှာဟာလာအခြေခံဥပဒေကိစ္စတခါပြည်ရဲ့ရေးနဲ့အစိုးရကြားထဲကအခြေအနေဆိုတော့ကျွန်တော်ကောင်းတော့မှအတွေ့တစ်ခုရှိတာကတမရာယုံကအရင်ဆုံးကပြောထားပါတယ်တရင်ထုတ်ပြန်ချက်၃ခုထုတ်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တမရာယုံကပဲတောင်းယူပြီးတော့တရင်ထုတ်ပြန်မယ်လို့ပြောထားတယ်အဲ့နောက်မှာပြည်ရဲ့ရေးကလည်းပြီးတော့တရင်စာရှင်းလင်းပွဲလုပ်တယ်နောက်ဦးကိုနီနဲ့ဦးနေဝင်းကွယ်လုံးနဲ့တလားပြည့်ပွဲမှာတောင်ဆန်းစုကြည်ကိုယ်တိုင်တက်ပြီးတော့ပြောသွားတာရှိပါတယ်လုံတင်လုံထိုက်တာကိုမလုံရဲတဲ့အခြေအနေမလုံတဲ့မလုံထက်တာကိုကြောက်လို့မလွန်ဆန်ရတဲ့အချင်းနေမှားလို့တုံတုံပြီးတော့ပြောသွားတာရှိပါတယ်ဆိုတော့လက်ရှိစုံစမ်းစစ်ဆေးမှုမှာတရင်စာရှင်းလင်းပွဲလုပ်တာနဲ့တလားပြေမှာပြောတာနဲ့ဆိုတော့မေးခွန်းကပြည်ထဲရေးပေါ့လေလက်ရှိစုံစမ်းစစ်ဆေးမှုကိုဦးဆောင်နေတဲ့ရဲတပ်ဖွဲ့ပြည်ထဲရေးနဲ့ဒီဒေါံဆန်းစုကြည်ဦးဆောင်နေတဲ့အစိုးရကြားမှာဒီစုံစမ်းစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲလဲတာတွေရှိလာနေပြီလားဆိုတော့ကိုစိုးဝင်းဘလို့နားလဲပါလဲ
ကျွန်တော်တော့ဟိုဒီကိုကြောသိန်းပြောတာကိုကျွန်တော်လက်ခံပါတယ်ဒီသူတို့ကြားမှာကိုအကွာဟမှုတွေချစ်ထွန်းတယ်လို့ကျွန်တော်နားလည်တယ်ဟိုနံပါတ်1အချက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတာနဲ့ပတ်သက်ပြီးတော့မှဟိုပူးပေါင်းဆောင်ရွက်မှုမှာအားနည်းမှုရှိတယ်လို့ကျွန်တော်မြင်တယ်သတင်းရရှိမှုသတင်းပေးမှုဒါနဲ့ပတ်သက်ပြီးတော့လည်းအားနည်းမှုတွေရှိတယ်လို့ကျွန်တော်မြင်တယ်နောက်ပြီးဆုံးဒီသတင်းစာရှင်းလင်းပွဲလုပ်လိုက်တဲ့အချိန်နဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲမှာခြားပြတ်မဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့တမရာယုံကနေပြီးတော့မှဒါဒီအချက်လက်တွေကိုဒါထုတ်ပြန်လူဂျင်းနဲ့ဆနာမရှိရတဲ့ကြောင့်မလို့ဒီတဲ့ရထုတ်ပြန်တယ်လို့ပဲကျွန်တော်ကတော့ဟိုအဲ့လိုနားလေတယ်နောက်တစ်ခုကကျွန်တော်တို့နားလေထူးခြားနားလေရမှာကိစ္စတစ်ခုကကျတော့ဟိုနောက်နောက်ဒီလိုအမှုမျိုးဘယ်လိုပဲဖြစ်ဖြစ်နော်ဟိုကင်းကင်းရှင်းရှင်းနဲ့ဟိုဆောင်ရွက်နိုင်မှုဆိုတာဒီအရက်ရက်တစ်ဖွဲ့ဟာအရသာအစိုးရအောက်မှာတင်းပြင်းကြပ်ပြီးကြောင်းနေဘူးလိုအပ်တယ်နှုတ်မဆိုလို့ရှိရင်တော့နှုတ်မဆိုလို့ရှိရင်တော့စံတရားတွေအခုလိုပဲဆက်ရှိနေလိမ့်မယ်တက်မတော်အစိုးရနဲ့အယတားအစိုးရကြားမှာစံတရားတွေပုတ်တိုက်မှုတွေဖြစ်လိမ့်မယ်တက်မတော်နဲ့ကျွန်တော်တို့ပြည်သူလူထုကြားမှာစံတရားတွေဖြစ်နေလိမ့်မယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးစီသူအောင်မွန်ရအောင်မြောက်ဒီစစ်စေးနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နှစ်ဖက်သဘောထားကွဲလာတယ်ရှိနေပြီလို့ဘယ်လိုနားလဲပါသလဲ
ဒီဘုရားအဖြစ်ဆိုရင်အရှိမာလုံးကဆိုရင်ဘုဇုတ်ကြီးကိုကိုတာဝန်ယူထားတဲ့ပြည်ရေးဝန်ကြီးတို့ကဆိုရင်ကျွန်တော်ဥပမာပြောမှတ်ချက်ကတော်လေးစိုးပါတယ်အတိုင်းပြည်ကိုကင်တွယ်ပုံနေပါလေအဲ့ဒီကာလတုန်းက တတမရဦးသိန်းစီအစိုးရမှာပါတဲ့ဒီဝန်ကြီးတွေအစိုးရဖွဲ့တွေနဲ့တော့အများကြီးကွာချားပြီးတော့မှလုတ်ကင်ဆောင်ရွက်ခဲ့တာတွေရှိပါတယ်အခုဒီဒုတိယဟိုဒီအခုကိုကျော်ကျော်ဆွေလက်ထက်မှာကြားတဲ့ခါကျတော့ပြည်ပြောင်းပြောင်းလဲမှုတွေအများကြီးလုပ်တယ်ဒါပေမဲ့အခုကိစ္စကအထူးကိစ္စဖြစ်သွားတယ်ဒါပြီးတော့ဆိုစစ်အရာရှိဟောင်းနေရောတော့ဆက်နေမှုတွေကိုလိုက်ပြီးတော့မှဟိုဆက်ဆက်လိုက်ရင်အများကြီးပါပဲဒါဖြစ်လို့လဲဆိုတော့အခုဟိုဥစ္စာဖမ်းထားတဲ့ဒီချိုးစီရဟိုဒီရဖြိုးလို့တပ်လို့မှဟိုဥစ္စာအောင်းဝင်းခိုင်လို့ပါလို့ဆိုရင်တမလို့ဒီမှာဟိုပစ္စည်းတွေတွင်းလာလို့ contract ယူလာလို့ဒီလိုစီဝါကြီးတွေဆက်ဆက်လို့တော့ဆက်ဆက်တွေအများကြီးပဲတချို့ဟာတွေဆိုခြံထားတာတွေအများကြီးပဲဥပမာလက်နဲ့တွေသွားဝယ်တယ်လူကြီးကဝယ်လို့ဘယ်လိုဝယ်လဲမသိဘူးအဲ့ဒီမှာဆက်ဆက်ပြီးတော့အရေးယူတာတွေမတွေ့ရဘူးပြီးတော့မှ license နဲ့ကားဝယ်တာတွေလည်းရှိတယ်ရန်ကုန်မှာ WW ကဝယ်လို့ဘယ်လိုဒီမှလဲဟိုဟာလုတ်ထားတာတွေမရှိဘူးဆိုတော့ဒီကိစ္စတွေမှာကျတော့ဒီလေဝန်ကြီးကိုယ်တိုင်ကကိုလွတ်လွတ်လပ်လပ်ကင်ွယ်လို့ရနိုင်တယ်လို့တော့ကျွန်တော်မမြင်မိဘူး။ဒါကြောင့်မလို့ကိုစိုးရင်ပြောတာကျွန်တော်ထောက်ခံပါလား။နောက်အချိန်မှဆိုရင်ဒီလိုမျိုးပြစ်မှုတွေဖြစ်လာမယ်ဆိုရင်ဒီရေးဝန်ကြီးဌာနကတကယ်ကိုအယက်သားအစိုးရရဲ့ထိချုပ်မှုအောက်မှာဆိုရင်တော့ဒီလူစုကလည်းကျဉ်းနှံ့နိုင်မယ်။အမှုမှန်တွေလည်းဒီထက်ပိုပြီးတော့ပေါ်ထုတ်နိုင်လိမ့်မယ်လို့တော့ထင်ပါတယ်။
ဟုတ်ကဲ့ကျွန်တော်တို့အစီအစဉ်ဆုံးသတ်ဖို့10မိနစ်လောက်ကြာမှသေးတယ်။တယောက်ကို minute ဝက်စီလောက်နဲ့ချုပ်ပြီးတော့ကျွန်တော်တို့ဖြည့်ပေးပါနောက်ဆုံးမေးဖို့ဆိုတော့တရင်းစာချင်းလင်းဘွဲကနေပြီးတော့ဒီဖြစ်ရဟာတာမန်လူတန်းမှုတစ်ခုပဲဖြစ်တယ်။နောက်ကွယ်ကကျိုးကန်စီစဉ်သူနဲ့တတိဆိုင်ချာချာနာနာအကွက်ချလုတဲ့နိုင်ငံရေးပြောကပါတယ်လူချံမှုမဟုတ်ဘူးဆိုတဲ့အချက်ကိုပေးဖို့များစ조사တာပါလား။ကိုစဝင်းဘယ်လိုသဘောရလဲ
။ဟောကျွန်တော်တော့ကျင်းပြပါဘူး။ဒါဟိုသူတို့ကဒီ fake crime ပေါ့မုံတီးလို့လုတဲ့ရာဇဝတ်မှုတစ်ခုတည်းအဲ့လိုပုံစံမျိုးနဲ့ပုံဖော်ဖို့စ조사သွားတယ်။နိုင်ငံရေးလူချံမှုလုံးဝမဟုတ်ဘူးဆိုတာကိုသူတို့တွေကနေပြီးတော့ခြေဖြတ်ဖို့ဒါစ조사သွားတဲ့မှားရင်းစွာလုဆောင်တဲ့နော်ခြေလှမ်းနေလို့ပဲကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဦးစီသူအောင်မြင
်ကဲဒီတော့ပါပဲအဲလူ၃ယောက်ရဲ့နောက်ပြီးတော့တကယ်လို့ကျန်တဲ့ဦးကြည်လင်းရဲ့၄ယောက်ပဲဆိုင်တယ်ကျန်တဲ့လူတွေဘယ်သူမှမဆိုင်ဘူးဆိုပြီးတော့မှလုသွားတယ်ဒါအင်တာထူးဆန်းပါတယ်ရှေ့မှာရှိခဲ့တဲ့အစိုးရအဆက်ဆက်ဆေးအစိုးရဆက်ဆက်တော့ကဆိုရင်ဒီလိုအမှုမျိုးဆိုရင်ကျွန်တော်ကဖမ်းလိုက်မယ်ဖြစ်ချင်းညာနဲ့ချီဖမ်းလိုက်မယ်အဲ့တော့ဒါမပြတ်တော့ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာပင်နေဆွနေပေသူတရားပါဝင်ဆွနေသူအထူးသဖြင့်နောက်ထောင်သူတော်တော်ရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ
ထုတ်လို့သူမခင်ဖြူထွေးနဲ့အတူကုကြကြောသိန်းစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းတော်မီတာ30နဲ့52တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါအခုတော့နောက်ဆုံးရထိတ်တန့်သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကွန်ဂရက်စ်တို့တော်မှာပထမဆုံးပြောကြမယ့်မင်းငွန်းနဲ့စစ်မှန်တဲ့လူလူအတွက်စစ်မှန်တဲ့ပြဿနာတွေဖြေရှင်းပေးမယ့်ကိစ္စတွေကိုခိုင်မာပြောကြမယ့်အကြောင်းသမ္မတအင်ပြည်တော်တာဝန်ရှိသူတွေကပြောပါတယ်။အကူအညီတွေလာတော့မယ်ဆိုတော့သမ္မတအနေနဲ့အတိပေးလိုတဲ့အကြောင်းလဲအစိုးရစစ်မြေရရှိသူကအင်ပြည်တော်မှာသတင်းတောက်တွေကိုမနေ့နောက်ပိုင်းကပြောကြားထားတာပါ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝင်းရဲ့ဖေရူမေကွက်ကိုဖြစ်သူအသက်ခံရမှုနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူအမျိုးသမီးနှုတ်ကိုမနေ့ကမှတရားဝင်လူသတ်မှုနဲ့ဆွဲချက်တင်မှာဖြစ်တဲ့အကြောင်းမလေးရှားရှင်နေချုပ်ကပြောပါတယ်။တန်ရရှိသူတွေဖြစ်ဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသူစစ်တီအစီယာနဲ့ဗီယက်နမ်နိုင်ငံသူ20ဟောင်းနှုတ်ကိုရင်ဆိုင်အမယ်ဆွဲချက်ဟာတည်ရန်အထိအပြစ်ပေးခံရနိုင်ပါတယ်။တောင်ကိုရီးယားသမ္မတပက္ကွန်ဟွဲပါဝင်ပတ်သက်နေတဲ့အာဂရီလိုက်စားမှုရှုပ်တော်ဝန်နဲ့ဆက်နွယ်ပြီးတောင်ကိုရီးယားရဲ့ဆန်ဆောလုံငန်းအခြေခံနဲ့တခြားစစ်မြေမှုဆောင်လေးဦးတို့ကိုလက်ပေးလက်ယူမှုအလွဲသုံးစားမှုတွေနဲ့ဆွဲချက်တင်မယ်လို့ဒီကနေ့မှာပဲအစိုးရရှင်တွေကပြောဆိုလိုက်ပါတယ်။ဆန်ဆောလုံငန်းရဲ့အခြေခံလေချေရုံးကိုပြပမှာပိုင်ဆိုင်မှုတွေကိုဖုံးကွယ်ထားမှုနောက်လွတ်တော်ရှိမှမှမမှန်မကန်ထွက်ဆိုမှုတွေနဲ့လည်းဆွဆွဲခံထားရတာပါ။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကမတည်မငြိမ်ဖြစ်နေတဲ့ contest ဒေသမှာမကြာခင်တုန်းကလေကြောင်းတက်ခတ်မှုတွင်တာလီဘန်စစ်သွေးကြွအဖွဲ့ထိတန်းခေါင်းဆောင်တူတည်ဆုံခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကအတည်ပြုပြောဆိုလိုက်ပါတယ်။အာဖဂန်လူမျိုးတပ်ဖွဲ့တွေနဲ့တင်းလွင်နေတုန်းကပူးတွဲစစ်ဆင်ရေးတစ်ခုတွင်လေကြောင်းတက်ခတ်မှုမှာ contest ဒေသတာလီဘန်တပ်မှုမူလာအတူဆလမ်နဲ့တူနောက်ထပ်စစ်သွေးကြွလေးဦးတည်ဆုံသွားတဲ့အကြောင်းအမေရိကန်စစ်တပ်ကဒီကနေ့မှပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ
။တရင်ချင်းချက်ကိုကောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမခင်ဖြူတွေဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubensky ဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့ 9:00 ထိ24kHz 11.33 kHz 9330 kHz 68.85 kHz 9999နဲ့ LINE မီတာ 190kHz 1905တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တသရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.